Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2006ခုနှစ်ဒီဇင်ဘာလ3ရက်စနေနေ့ညပိုင်း VOA စီစဉ်တွေကိုမေဂန်ပြောင်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00အထိလိုင်းဒိုမီတာ24.25 32.51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီတန်စမဒီညအတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာညချမ်းပါသောတာရှင်များရှင်ဒီကနေ့ညပိုင်းသတင်းတွေကိုကိုရနိုင်နဲ့ကျွန်မအနင်္ဂလာတို့ပြောပြပေးမှာပါအမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နဲ့ထိုင်ဝမ်သမ္မတဆိုင်အင်ဝမ်တို့တယ်လီဖုန်းဆက်စကားပြောဆိုခဲ့တဲ့ကိစ္စကိုတရုတ်ကကန့်ကွက်လိုက်ပါတယ်။တာလီဘန်တပုံထမှုတွေမှာပါကစ္စတန်ရုရှားနဲ့အီရန်တို့ဝင်ရောက်ပတ်သက်နေတာဟာစစ်တမ်းတင်နေတဲ့အာဖဂန်နစ္စတန်နိုင်ငံကိုတည်ငြိမ်မှုရအောင်နိုင်ငံတကာရဲ့ကြိုးပမ်းချက်ကိုချိန်ချောင်နေတယ်လို့အမေရိကန်ထိပ်တန်းစစ်ဘုတ်ချုပ်ကြီးကသတိပေးလိုက်ပါတယ်။အရှုပ်တော်ပုံနဲ့ပတ်သက်နေတဲ့တောင်ကိုရီးယားသမ္မတကိုရထုကဖယ်ရှားပေးဖို့အထိုက်ခံပါတီဖက်ကအတိကနဲ့အစိုးတရက်တင်သွင်းလိုက်ပါတယ်။ဒီလိုသတင်းတွေကြားကြရမှာပါရှင်
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှသောတာရှင်တွေနားဆင်ကြရမှာကတငယ်မတိမှုနဲ့ပတ်သက်ပြီးကြီးလေးရဲ့ပြစ်ဒဏ်တွေချမှတ်ဖို့နဲ့ပတ်သက်ပြီးတော့
ပြစ်မှုပြစ်ဒဏ်ဥပဒေအတိုင်းကိုပဲရခင်ကလေးကဒီကျူးလွန်ခဲ့တဲ့သူတိုင်းကိုကျွန်တော်တို့ထိတိရောက်ဆောင်ရွက်ခဲ့မယ်ဥပမာဟိုဟောเนาะကျွန်တော်တို့
ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးညီညီကခုလိုပြောသွားတာကိုဒနေတော်မှတ်စုစီစဉ်မှမကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါပြင်လမ်းဘေးဈေးတွေနဲ့ညာဈေးတန်းအသစ်အကြောင်းကိုလည်းမြန်မာတခွင်စီစဉ်မှဒီညနေပိုင်းမှာပြောပြသွားဖို့ရှိပါတယ်။အခုညစုံနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့ကကြီးညာပေးသွားမှာပါရှင်။
အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နဲ့ထိုင်ဝမ်သမ္မတဆိုင်အင်ဝမ်တို့တယ်လီဖုန်းဆက်စကားပြောဆိုခဲ့တဲ့ကိစ္စကိုတရုတ်တို့ကကန့်ကွက်လိုက်ပါတယ်။အခုလိုတယ်လီဖုန်းစကားပြောဆိုကြတာဟာအမေရိကန်အနေနဲ့တရုတ်အတွက်အလေးနဲ့ထားပေးရမယ့်ကိစ္စတစ်ခုအဖြစ်ကိုးစားပြုနေတယ်လို့တရုတ်နိုင်ငံခြားရေးဌာနကကြေညာချက်ထုတ်ပြန်ပါတယ်။ကမ္ဘာမှာတရုတ်နိုင်ငံတစ်ခုထဲရာရှိပြီးတော့ထိုင်ဝမ်ဟာတရုတ်နိုင်ငံနဲ့ခွဲခြားလို့မရတဲ့အစိတ်အပိုင်းဖြစ်တယ်လို့လည်းကြေညာချက်မှာပြောထားပါတယ်။ထိုင်ဝမ်သမ္မတနဲ့တောက်ကြနေကဆက်သွယ်လိုက်ခြင်းအပြင်အမေရိကန်နဲ့ထိုင်ဝမ်ကြားအနည်း40နေပါဖြတ်တောက်ထားတဲ့တန်တမာဆက်ဆံရေးကိုထရမ့်ကဘေးဖယ်လိုက်တာလည်းဖြစ်ပါတယ်။ဒီလို့ရကြောင့်တရုတ်နဲ့အမေရိကန်ပြည်ထောင်စုရဲ့ဆက်ဆံရေးပျက်စီးသွားတာမျိုးဒါမှမဟုတ်အနောက်ရှက်ဖြစ်သွားတာမျိုးမဖြစ်စေဖို့သူ့အနေနဲ့မျှော်လင့်တယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ဟီကဒီကနေ့ပြောပါတယ်။ဒါဟာထိုင်ဝမ်ရဲ့လက်ကွက်ကလေးတစ်ခုသာဖြစ်တယ်လို့လည်းဆိုပါတယ်။ဒီမိုကရေစီနည်းကြအုပ်ချုပ်နေတဲ့ထိုင်ဝမ်ကိုတရုတ်ပြည်မကြီးရဲ့အစိတ်အပိုင်းဖြစ်တယ်လို့တရုတ်ကပြောဆိုထားတာဖြစ်ပြီးထိုင်ဝမ်ကိုတရုတ်ပြည်မကြီးထိန်းချုပ်မှုအောက်ရောက်ဖို့စီရေးအင်အားသုံးတာကိုဆွလုံးမှာမဟုတ်ဘူးလို့လည်းပြောဆိုထားတာပါ။ခုလိုတယ်လီဖုန်းဆက်ခဲ့တဲ့ထရမ့်ကြီးကြီးအကြီးအကျယ်ဝေဖန်ခံရတာပါ။ဒါပေမဲ့လည်းသူသမ္မတရွေးကောက်ပွဲအောင်မြင်တာကိုထိုင်ဝမ်သမ္မတကတယ်လီဖုန်းဆက်ပြီးတော့ဂုဏ်ပြုစကားပြောတာဖြစ်တယ်လို့ထရမ့်ကသူ့ရဲ့ Twitter ဆက်မျက်နှာကနေတုံ့ပြန်ပါတယ်။နောက်ပိုင်းမှာတော့အမေရိကန်ကနေထိုင်ဝမ်ကိုဒေါ်လာဘီလျံနဲ့ချီစစ်လက်နက်ကိရိယာတွေဘလို့ရောင်းချပေးနေတယ်ဆိုတာစိတ်ဝင်စားစရာကောင်းပေမဲ့ထိုင်ဝမ်ရဲ့ဂုဏ်ပြုစကားကိုလက်ခံပြောဆိုလိုက်ဖို့မသိဘူးဆိုပြီးတော့ပြောပြန်ပါတယ်။နိုင်ငံတကာရေးနဲ့ပတ်သက်လို့ထိုင်ဝမ်ရဲ့ပါဝင်ပတ်သက်မှုကိုအမေရိကန်နိုင်ငံကဆက်ပြီးတော့ထောက်ခံသွားဖို့မျှော်လင့်တဲ့အကြောင်းထိုင်ဝမ်သမ္မတဆိုင်ကတယ်လီဖုန်းဆက်ချိန်တွင်ပြောခဲ့တယ်လို့သမ္မတယုံတောက်ကြနေကထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်
။အမေရိကန်ရဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကဖိလစ်ပိုင်နိုင်ငံမှာမွေးဆေးရောင်းဝယ်သူတွေကိုနှိမ်နှင်းနေတာနဲ့ပတ်သက်ပြီးတော့အောင်မြင်မှုရပါစေလို့ဆုတောင်းပေးကြောင်းဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေးကပြောလိုက်ပါတယ်။ပြီးခဲ့တဲ့ဇူလိုင်လကစပြီးတော့ဖိလစ်ပိုင်နိုင်ငံတွင်းမှာမွေးဆေးရောင်းဝယ်သူတွေကိုနှိမ်နှင်းမှုတွေအတွင်းမှာလူ4000ကျော်တေဆုံးခဲ့ပါတယ်။ချုပ်ချာအာဏာပိုင်ဆိုင်တဲ့နိုင်ငံတစ်ခုဖြစ်တဲ့ဖိလစ်ပိုင်နိုင်ငံအနေနဲ့မွေးဆေးရောင်းဝယ်တဲ့သူတွေကိုနီးမှန်လမ်းမှန်နဲ့နှိမ်နှင်းနေတာဖြစ်တယ်လို့လာမယ့်အမေရိကန်သမ္မတအသစ်ဖြစ်လာမယ့်ဒေါ်နယ်ထရမ့်ကသူ့ကိုပြောကြားခဲ့တဲ့ကြောင်းဒူတာသမ္မတဒူတာတေးကပြောပါတယ်အခုနှစ်စောပိုင်းကဖိလစ်ပိုင်နိုင်ငံမှာကျင်းပတဲ့သမ္မတရွေးကောက်ပွဲကိုသမ္မတဒူတာတေးအနိုင်ရခဲ့တာရဲ့အဓိကကြောင်းကတော့သူသမ္မတဖြစ်လာခဲ့ရင်မွေးဆေးရောင်းဝယ်သူတွေတုံးဆွဲသူတွေနဲ့ပြစ်မှုကျူးလွန်သူတွေကိုအဓိကပြစ်မှတ်ထားပြီးနှိမ်နှင်းသွားမယ်လို့ကတိပေးခဲ့တာကြောင်းဖြစ်ပါတယ်ဒေါ်နယ်ထရမ့်ကိုတောက်ကြနေနောက်ပိုင်းကဖုန်းခေါ်ပြီးတော့အမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရတာကိုဂုဏ်ယူတယ်လို့ပြောကြားခဲ့ကြောင်းသမ္မတဒူတာရီကသူ့ရဲ့ကြေညာချက်မှာပြောထားပါတယ်ဒူတာရီဟာဖိလစ်ပိုင်သမ္မတဖြစ်လာချိန်ကစပြီးတော့အမေရိကန်အစိုးရပေါ်မှာဝေဖန်တိုက်ခိုက်ခဲ့တာကြောင့်နှစ်ပေါင်းများစွာမဟာမိတ်အဖြစ်ရှိခဲ့တဲ့နိုင်ငံခြားဆက်ဆံရေးဟာမရေမရအခြေအနေဖြစ်လာခဲ့ပါတယ်ဖိလစ်ပိုင်ရဲ့မွေးဆေးဝါးနဲ့ပတ်သက်ပြီးနှိမ်နှင်းတာတွေကိုအမေရိကန်အစိုးရကဝေဖန်ခဲ့တဲ့အတွက်ဖိလစ်ပိုင်သမ္မတဒူတာရီကလည်းအမေရိကန်အစိုးရကိုပုတ်ခတ်ပြောဆိုခဲ့တာကြောင့်နိုင်ငံတဏ္ဍာမဆက်ဆံရေးအဆင်မပြေဖြစ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ဆီးရီးယားနိုင်ငံအလက်ပိုမြို့ကတိုက်ပွဲတွေဘလို့အဆုံးသတ်မလဲဆိုရဲအမေရိကန်ပြည်ထောင်စုနဲ့ရုရှားတို့ရှေ့မတိုးနိုင်ဖြစ်နေတဲ့တလားကြာတဏ္ဍာမရေးဆွေးနွေးပွဲမှာအလုပ်ဖြစ်နိုင်မဲ့နီလန်တစ်ကိုရှာနေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry ကတောက်ကြားနေမှာပြောပါတယ
် And so hopefully if humanitarian situation could be dealt with in Aleppo more effectively
အလပ်ပိုမြို့မှာလူသားချင်းစာနာမှုဆိုင်ရာအခြေအနေတွေကိုပိုးပြီးတော့ထိထိရရောက်ကင်တွယ်သွားနိုင်ပြီးမြို့ထဲကလူတွေကိုခေါ်ထုတ်လာနိုင်မယ်ဆိုရင်အလပ်ပိုမြို့အတွက်စိုးရင်ပူပန်စရာတစ်ခုပြေပြောက်သွားမယ်လို့မြို့မှရပါတယ်။ဒါမှသာဆီးရီးယားအရေးနဲ့ပတ်သက်လို့ဂျနီဗာမှာအစည်းအဝေးတစ်ခုခုလုပ်ဖို့လမ်းပွင့်သွားတာမျိုးဖြစ်ကောင်းဖြစ်နိုင်ပါတယ်။ဆီးရီးယားဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်စတက်ဖန်ဒီမစ္စတရာရဲ့ရည်မှန်းချက်ကလည်းအမေရိကန်နဲ့ရုရှားတို့ရဲ့ရည်မှန်းချက်လည်းဖြစ်တယ်လို့ဒီရည်မှန်းချက်တွေမကြခင်ရက်ပိုင်းတွင်အကောင့်ထည့်ဖော်ရလိမ့်မယ်လို့မစ္စတာကယ်ရီကပြောသွားတာပါ။အီတလီနိုင်ငံရိုမ်မှာအီတလီနိုင်ငံခြားရေးဝန်ကြီးနဲ့ပူးတွဲလို့တဲ့သတင်းစာရှင်းလင်းပွဲအတွင်းမစ္စတာကယ်ရီကအဲ့ဒီလိုပြောသွားတာပါရုရှားနိုင်ငံခြားရေးဝန်ကြီးဆာဂျေးလက်ဗရော့နဲ့ရိုမ်မြို့မှာတွေ့ဆုံအပြီးမှာပဲဆီးရီးယားအစိုးရနဲ့တပုံတို့ကြားဆွေးနွေးပွဲကျင်းပဖြစ်အောင်ရည်ဆွဲထားတဲ့ချီကပ်ပုံအသစ်တွေအကြောင်းမစ္စတာကယ်ရီကခြားပြသွားပါတယ်ရုရှားနိုင်ငံခြားရေးလက်ဗရော့ကလည်းဆီးရီးယားပြည်ရင်းစစ်ဟာအပေးအယူလို့ညှိနှိုင်းတင်တာကြားလာပြီဖြစ်တယ်လို့ဆီးရီးယားအစိုးရကလည်းတွေ့ဆုံညှိနှိုင်းရေးအတွက်အဆင်သင့်ဖြစ်နေပြီလို့ပြောပါတယ်ရှင်
တာလီဘန်ဦးဆောင်တဲ့သဘုံထားမှုတွေမှာပါကစ္စတန်ရုရှားနဲ့အီရန်တို့ရဲ့ဝင်ရောက်ပတ်သက်နေမှုနဲ့အာဖဂန်ဆိုရရဲ့အနာဂတ်နိုင်ငံရေးတည်ငြိမ်မှုအပေါ်မှာစိုးရိမ်တဲ့စိုးရိမ်ချက်တွေကစစ်တမ်းတင့်နေတဲ့အာဖဂန်နိုင်ငံကိုတည်ငြိမ်အောင်လုပ်နေတဲ့နိုင်ငံအားရဲ့ချိုးပန်းချက်ကိုချိမ့်ချောင်းနေတယ်လို့အမေရိကန်စစ်တပ်ရဲ့ထိပ်တန်းစစ်ဗိုလ်ချုပ်ကြီးကသတိပေးလိုက်ပါတယ်အာဖဂန်နစ္စတန်နိုင်ငံထဲမှာရှိတဲ့သဘုံနဲ့အကြမ်းဖက်အဖွဲ့တွေအပေါ်မှာပြင်ပကအထောက်အကူတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့စိုးရိမ်ပါတယ်အထူးသဖြင့်ပြည်ပအစိုးရတွေစီကနေကိုလုံးစရာနေရာတွေဒါမှမဟုတ်အထောက်ပံ့တွေရနေတာနဲ့ပတ်သက်ပြီးတော့စိုးရိမ်တယ်လို့နေဒိုတပ်ဖွဲ့ရဲ့ဗိုလ်ချုပ်ကြီးဂျော်နီကောဆန်ကပြောလိုက်ပါတယ်တာလီဘန်အဖွဲ့တွေနဲ့အတူလိုက်တိုက်နေတဲ့ဟက်ကာနီအကြမ်းဖက်ကွင်ဟာပါကစ္စတန်နိုင်ငံထဲမှာခိုလုံပြီးတော့အမေရိကန်နဲ့မဟာမိတ်တပ်ဖွဲ့တွေပါဝင်အာဖဂန်မိတ်ဖက်နိုင်ငံများအတွက်အကြီးမားဆုံးချိမ့်ချောက်မှုတွေပေးနေတုန်းပဲဖြစ်တယ်လို့သူကအမေရိကန်ပန်တဂွန်စစ်ဌာနချုပ်မှာသတင်းနောက်တွေကိုတောက်ကြနေကပြောခဲ့ပါတယ်အခုလက်ရှိမှာဟက်ကာနီအဖွဲ့ကအမေရိကန်နိုင်ငံသား9ယောက်ကိုတစားကန်ဖြစ်ထိန်းသိမ်းထားဆဲဖြစ်ပါတယ်သူတို့ဟာကျွန်တော်တို့အတွက်တော့အဓိကစိုးရိမ်ရမယ့်အဖွဲ့ဖြစ်ဆက်ရှိနေတုန်းပဲဖြစ်ပြီးတော့သူတို့ဟာပါကစ္စတန်နိုင်ငံထဲမှာကောင်းကောင်းခိုလုံနေကြတယ်ဆိုပြီးတော့သူကဆွဆွဲပါတယ်ဒါပေမဲ့ပါကစ္စတန်အာဏာပိုင်တွေကတော့တာလီဘန်သဘုံတွေနဲ့သူတို့ရဲ့မဟာမိတ်တွေကိုပါကစ္စတန်တပ်တွေကအမြင့်ပြတ်ချေမှုန်းထားပြီးဖြစ်တယ်ဆိုပြီးတော့အခိုင်အမာပြောကြားလိုက်ပါတယ်ခင်ဗျာ
ဗီအိုအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလဲထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းကနေစနေနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ရခိုင်ပြည်နယ်ထဲမှာမြန်မာလုံခြုံရေးတပ်တွေဝင်ရောက်ဆင်းနေမှုကြောင့်လူနည်းစုမွတ်စလင်ထောင်နဲ့ချီအိုရင်းစွန်ခွာထွက်ပြေးရတယ်လို့မြန်မာဒီမိုကရေစီရေးလမ်းကြောင်းမှာအထက်ကထောက်ခံအားပေးနေတဲ့အမေရိကန်ပြည်ထောင်စုကပြောပါရယ်။ထပ်အပြင်အရေးအတွက်အတိအကျမရှိရတဲ့လူတွေလည်းသေဆုံးရတယ်လို့တိလို့ရကြောင်ဖိနှိပ်ခံလူတွေကိုသဘောထားတင်းမာသူတွေဖြစ်လာစေတယ်လို့ပြောပါရယ်။ထပ်အပြင်အရှိတောင်အာရှဒေသမှာဘာသာရေးအရာတင်းမာမှုတွေလည်းတိုးလာစေတယ်လို့ဆိုပါရယ်။အော်တိုဘာလအစောပိုင်းမှာမြန်မာဘင်္ဂလားဒေ့ရှ်နဲ့ဆက်ကမြန်မာရဲစခန်းတွေကိုအမြင်မသိလက်နက်ကင်တောင်းချသူတွေဝင်ရောက်တိုက်ခတ်ခဲ့တာကြောင့်ရဲတပ်သားတချို့သေဆုံးခဲ့ရတဲ့နောက်ပိုင်းရခိုင်ပြည်နယ်ထဲကိုစစ်တပ်ကဝင်ရောက်လာတာပါ။ဗုဒ္ဓဘာသာအများစုဖြစ်တဲ့မြန်မာနိုင်ငံမှာမွတ်စလင်တွေဖိနှိပ်မှုတွေရှိနေတာကြောင့်ရ ेंजर အနေငယ်ကလက်နက်ကင်မီပြန်တိုက်တဲ့လို့ရဖြစ်တာကိုရှုမြင်ကြပါရစေ။ခုလိုစစ်တပ်ကအင်အားနဲ့ကင်တွေရာဟာမြန်မာနိုင်ငံတွင်ဂျီဟတ်အစွန်ရောက်တွေရဲ့အကြမ်းဖက်မှုတွေတိုးလာနေတဲ့အနေရရှိတယ်လို့လည်းအရှိအာရှဆိုင်ရာအမေရိကန်ထိပ်တန်းတန်တမန်ဒန်နီယယ်ရက်ဆယ်ကထောက်ပြဝေဖန်ပါရစေ။ဒါအပြင်ဘာသာရေးအရှုပ်အထွေတွေဖြစ်ပေါ်လာစေနိုင်တဲ့ဆန္ဒပြမှုတွေမလုပ်ဖို့ကိုလည်းမွတ်စလင်အများစုရှိရာမြန်မာအိန္ဒိယနိုင်ငံတွေဖြစ်တဲ့မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကိုလည်းသူကတောင်းဆိုထားတယ်လို့ AP သတင်းတရားမှဖော်ပြထားပါဗျာ
။မြန်မာနိုင်ငံမှာလူနည်းစုရိုဟင်ဂျာမွတ်စလင်တွေကိုကြမ်းဖက်တိုက်ခိုက်နေတာဟာလူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်ဆိုပြီးတော့မလေးရှားနိုင်ငံကဒီကနေ့စနေနေ့မှာပြောကြားလိုက်ပါတယ်။မလေးရှားနိုင်ငံအနေနဲ့သူများနိုင်ငံရဲ့အချုပ်အခြာအနာကိုလေးစားပြီးအာဆီယံဖွဲ့ရမူဝါဒဖြစ်တဲ့တခြားအဖွဲ့ဝင်နိုင်ငံတွေရဲ့ဖြီးတွင်းရေးကိုဝင်မဆွရဘူးဆိုတဲ့မူကိုလေးစားလိုက်တာတင်ကြောင်းမြန်မာဆိုရဘက်ကတောက်ကြနေမှာပြောလိုက်ပြီးတဲ့နောက်မလေးရှားဆိုရဘက်ကအခုလိုပြင်းပြထန်ထန်တုံ့ပြန်လိုက်တာဖြစ်ပါတယ်။မလေးရှားနိုင်ငံသားရဲ့ဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာတော့လူမျိုးတစ်မျိုးတည်းကိုပဲနိုင်ငံတွေကနေမောင်းထုတ်နေတာဟာလူမျိုးတုံးသက်ပြတ်မှုဖြစ်တယ်ဆိုပြီးတော့ပြောထားပါတယ်။ရှေ့တောင်အာရှဒေသတွေမှာလုံခြုံရေးနဲ့တည်ငြိမ်မှုရအောင်ပြန်လုပ်ဖို့အတွက်ဒီလိုလုပ်နေတာကိုချက်ချင်းရပ်တန့်မှာဖြစ်တယ်လို့မလေးရှားဘက်ကပြောပါတယ်။ဒါပြင်ဒီပြဿနာဟာဘာသာရေးပြဿနာမဟုတ်ပဲအရေးကြီးကိုင်းအတွက်ဖြေရှင်းမယ်လူသားချင်းစာနာမှုဆိုင်ရာကိစ္စရဖြစ်တယ်လို့ပြောပါတယ်။ရိုဟင်ဂျာမွတ်စလင်တွေပေါ်မှာအကြမ်းဖက်တာတွေကိုကန့်ကွက်တဲ့အနေနဲ့မလေးရှားနိုင်ငံကွာလာလမ်ပူမြို့မှာတနင်္ဂနွေနေ့ကျရင်ကန့်ကွက်ဆန္ဒပြဖို့ပြင်နေကြပြီးတော့ဒီလူထုစုဝေးဘက်ကိုမလေးရှားဝန်ကြီးချုပ်နာဂျီရာဇတ်လည်းဦးဆောင်ပါဝင်မယ်ဆိုပြီးတော့ခန့်မှန်းရပါတယ်ခင်ဗျာ။
အရှုပ်တော်ပုံနဲ့ပတ်သက်နေတဲ့တောင်ကိုရီးယားသမ္မတပကွန်ဟေကိုရာထူးကဖေရှားပေးဖို့အတိုက်ခံပါတီကဒီကနေ့အစိုးရတင်းတွင်းလိုက်ပါတယ်။သမ္မတနှုတ်ထွက်ပေးဖို့နိုင်ငံတော်လုံးကထောင်းထောင်းချီတဲ့လူတွေဆိုးမျိုးတော်ကိုချစ်တက်လိုက်ပြီးတော့တည်င်း6ပတ်ဆက်တိုက်စနေနေ့တွေမှာတောင်းဆိုလိုက်ပြီးတဲ့နောက်အတိုက်ခံပါတီကဒီကနေ့မှာအစိုးကိုတင်သွင်းလိုက်တာပါ။ဒီအစိုးကိုလွတ်တော်အမတ်300ထက်ကအမတ်182ဦးတို့ကလက်မှတ်ရေးထိုးထားတာဖြစ်ပြီးလာမယ့်တောက်ကြနေ့မှာတောင်ကိုရီးယားလွတ်တော်ကဒီအစိုးကိုဆန္ဒမဲပေးကြပါလိမ့်မယ်။ဒီအစိုးအတီးပြုတ်နိုင်ဖို့ထောက်ခံမဲ့3ပုံ2ပုံလိုအပ်နေတာဖြစ်ပြီးလက်ရှိအာဏာရပါတီရဲ့ထောက်ခံမဲ့28မဲလိုအပ်နေတာပါ။သမရပကွန်ဟေရဲ့စီနိုရီပါတီထဲကထောက်ခံမဲ့ရရအောင်တိုက်ခံလို့လုပ်နိုင်ပါမလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ရတုကဆင်းမေဖို့သမရပကကန်လန့်ခဲ့ပေမဲ့လို့ဒီကန်လန့်ချက်ဟာအာနာဆက်ထိန်ထားဖို့အချိန်ဆွဲတဲ့လို့ရဆိုပြီးတော့အတိုက်ခံတို့ကပြောပါရဲ။လက်ရှိအာနာယပါတီကတော့သမရကိုဧပြီလမှာသူ့ဆန္ဒနဲ့ရတုဆင်းမေစေချင်နေတာဖြစ်ပြီးတော့သမရရွေးကောက်ပွဲကိုတတ်မှတ်ချိန်နဲ့6လဆော်ပြီးတော့ဂျွန်လမှာကျင်းပဖို့ဆိုပြီးလမ်းဖွင့်ပေးပါရဲ။သမရပကွန်ဟေရဲ့အမျိုးသမီးမိတ်ဆွေချိုဆွန်စီရဲ့ဒေါ်လာဘီလီယံပေါင်းများစွာပါဝင်ပတ်သက်နေတဲ့အမှုနဲ့သမရပကွန်ဟေစုံစမ်းစစ်ဆေးခံရတာဖြစ်ပါရဲ။
England Premier League ရဲ့ဒီတစ်ပတ်ဘောလုံးပွဲပထမဆုံးပွဲကတော့ပြီးသွားပါပြီ Manchester City နဲ့ Chelsea တို့ကစားကြတော့မှ Chelsea က3ဂိုးတခုနဲ့နိုင်သွားပါတယ် Chelsea နောက်တန်းလူ Gary K Hill ကပထမပိုင်းမှာကိုကိုကိုသွင်းခဲ့လို့ Man City ရှေ့ကဦးဆောင်ခဲ့ပေမဲ့နောက်ပိုင်းမှာတော့ Chelsea က3ဂိုးပြန်သွင်းပြီးတော့3ဂိုးတခုနဲ့နိုင်သွားတော့ပါ Chelsea အတွက်ဂိုးတွေကတော့ Diego Costa William နဲ့ဟဇတ်ကသွင်းခဲ့တာပါ Chelsea အတွက်ဒုတိယဂိုးသွင်းပေးခဲ့တဲ့ William ကတော့ဂိုးသွင်းပြီးမှပြီးခဲ့တဲ့တနင်္လာနေ့ကလင်းပြတ်ကြလို့တည်ဆုံသွားတဲ့သူ့ရဲ့ Brazil နိုင်ငံက Chelsea ကွန်စီအသင်းအတွက်ဝန်ထမ်းကြောင့်ဝတ်ဆင်ထားတဲ့လက်ပတ်ကိုကင်မြောက်ပြီးတော့အောင်ပွဲခံသွားခဲ့ပါတယ်ပွဲပြီးမှ Man City ကအကွေရို Chelsea နောက်တန်းလူ Luis ကိုချတဲ့အတွက်ဒိုင်းကတိုက်ရိုက်အနီကပ်ပြခဲ့သလို Fernandinho ကိုလည်းအနီကပ်ပြခဲ့တာကြောင့် Chelsea Man City တဲ့ကနောက်ဆုံးမှ6ရောက်နဲ့ကစားခဲ့ရပါတယ်ခင်ဗျာ Direct from Washington
နောက်လောင်းနေကိုရနိုင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်အရင်ဆုံးတော့ Mr. Kofi Annan ရဲ့ရခိုင်ပြည်ခီးစဉ်အကြောင်းကိုကြည့်ရအောင်ပါကုလသမဂ္ဂအတွင်းမှုချုပ်ဟောင်း Mr. Kofi Annan ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်ဟာဒီနေ့မှာတော့ရခိုင်ပြည်နယ်ဘူးတိတောင်မောင်တော်တို့ကိုတွားရောက်ပြီးတော့ပြည်내တွင်းမှာရှိတဲ့မြို့ကန်တွေပြင်အဲ့ဒီဒေသမှာရှိတဲ့အစိုးရဖွဲ့တွေနဲ့တွေ့ဆုံခဲ့ပါတယ်။ကော်မရှင်အဖွဲ့ရောက်ရှိချိန်မှာဒေသကန်တချို့ရဲ့ဆန္ဒပြမှုတွေကိုလည်းကြုံတွေ့ခဲ့ရပါတယ်။ပြည်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်မေခါကပြောပြပေးပါလိမ့်မယ်
။ရခိုင်ပြည်တွင်းကဖြစ်ပျက်နေတဲ့ပဋိပက္ခတွေအပါအဝင်ဒေသတွင်းအခြေအနေတွေကိုကွင်းဆင်းလေ့လာဖို့အတွက် Mr. Kofi Annan နဲ့အဖွဲ့တွေဟာဒီကနေ့မနက်ပိုင်းမှာမောင်တော်နဲ့ဘူးတီတောင်ကိုရောက်ရှိခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းဦးဆောင်တဲ့ရခိုင်ကော်မရှင်ဟာပြည်내အစိုးရတာဝန်ရှိသူတွေအပါအဝင်ရခိုင်ဒေသခံအချို့နဲ့ပါတွေ့ဆုံခဲ့တယ်လို့ကော်မရှင်အဖွဲ့ဝင်ဦးအေးလွင်ကပြောပါရယ်ပြည်내အစိုးရနဲ့တွေ့ဆုံတဲ့အခါမှာတော့ရခိုင်ဒေသတွင်ဖွံ့ဖြိုးတိုးတက်ရေးကိစ္စရပ်တွေအပါအဝင်နှစ်ဖက်အတိုင်းဝိုင်းကြားလိုအပ်ချက်တွေနဲ့အဲ့ဒီဒေသတွင်ရပ်ပိုင်းကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခတ်မှုတွေအကြားဒေသခံတွေယက်တီမှုအစိုးရရဲ့လှုပ်ဆောင်ချက်တွေစတဲ့အပိုင်းတွေကိုအစိုးရဘက်ပိုင်းကကောဒေသခံဘက်ပိုင်းကကောတင်ပြခဲ့ကြတယ်လို့ဦးအေးလွင်ကဆိုပါတယ်
။ဝင်းတာစီကတောင်းတာအေးဘူးလေးတောင်ပါလေ။သူတို့ဆန္ဒတာပြတာသူတို့ဒီလူအဖွဲ့ကြီးနှစ်ခုကတခါတွဲပြီးတော့ကိုနေတာပဲ။ရခိုင်မျိုးမီမျိုးဖားတွေပြောတဲ့အချိန်မှာလည်းအဲ့ဒါကြီးဆက်ပါတယ်။သူတို့ဒီလိုဆန္ဒပြရတာလေတဲ့။နိုင်ငံသားတွေကတစ်ဖက်ဆောင်းနေလို့ပြောဆိုတဲ့အချိန်ရှိတဲ့အခါပေါ့ဗျာ။အချိန်လွဲမှားမှုတွေဒီကြောင့်လုံးဝလည်းဆိုတော့ပြောပြီးနေသူတို့ကတော့ဒီမှာငြင်းငြမ်းလို့အရှင်တွဲနေတယ်။လက်ထောက်ဆန့်ချက်ကလည်းဘာမှမဖြစ်ဖြစ်ဘူးပေါ့အဲတော့မီးဆက်ကလေးပဲမီးဆက်ရအောင်လုပ်ပြပါစီးပွားရေးပြည်ဖို့အတွက်ပေါ့နော်နံပါတ်ဆက်သွဲအောင်လုပ်ပြပါအဲ့လားလားပြောပြပြီးတော့ကျွန်တော်တို့ပြည်သွားလဲဆိုမစ္စလင်လေးနဲ့တွေ့တယ်မစ္စလင်မျိုးမီးမျိုးဖားတွေကအဲ့လိုငင်းကြမ်းသွားရှင်သွဲတာတော့သူတို့ပြောတယ်ပြီးတော့သူတို့ပညာရေးကျမရေးအခက်အခဲလေးတွေရှိလာတာပေါ့နော်အရင်ကမရှိခဲ့ဘူးလို့ရှိတယ်ပေါ့အဲ့တော့ဘူးတီတောင်ကတော့ကျွန်တော်ပြောချင်တာသူစံပြလူတောင်ဖြစ်တယ်လို့ထင်တယ်လေမောင်တော်မှာကအချက်ရိုးပြန်မှာတော့လာတာရောက်လာပြီးတော့အမျိုးသမီးဟန်ကိုရဲ့ဒီရဲနဲ့ကျွန်တော်တို့ပြောကြတယ်ဗျ
ပြီးခဲ့တဲ့အောက်တိုဘာ9ရက်နေ့ကဘူးတီတောင်မောင်တော်ဒေသတွေမှာနေသားဆောင်တပ်တွေကိုအကြမ်းဖက်တိုက်ခတ်ရေးသမားတွေဝင်ရောက်တိုက်ခိုက်ခဲ့တာကအစပြုခဲ့တဲ့ပြည်ပခါတွေမှာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုအပိုင်းတွေမှာလူခွင့်ရေးချိုးဖောက်မှုရှိတယ်ဆိုပြီးဝေဖန်မှုတွေရှိခဲ့ပါတယ်ဒီလိုထွက်ပေါ်လာတာနဲ့ပတ်သက်လို့ရခိုင်အကြံပေးကော်မရှင်ဟာတွားရောက်လေ့လာခဲ့တာဖြစ်ပြီးဒီကနေ့ဒေသခံတွေနဲ့ကော်မရှင်တွေ့ရှိမှုအစိုးရရဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးကော်မရှင်ဘက်ကတော့ဘာထင်မြင်ချက်မှမပေးနိုင်သေးဘူးလို့ပြောပါရယ်ဒေသခံတွေနဲ့တွေ့ရှိမှုအပေါ် ဦးအေးလွင်ပြောပြခဲ့တာကတော့
ကျွန်တော်တို့သုံးသက်ချက်ဒီမပေးခြင်းဘူးနားလည်မှုလေးတွေလည်းလွဲနေတာလေးတွေရှိတယ်အဲ့ဒါလေးတွေနားလည်မှုလေးတွေအယူပြီးတဲ့အခါမှာဟိုသုံးရင်လည်းကလေးတွေကြောင့်ဆောင်ရွက်ဒီစားလေးတွေလည်းရှိတယ်ဟိုတို့အပြင်းမဲ့တဲ့လူတွေလည်းအဲ့လိုသူတို့ခင်းလို့ကြောက်လန့်ပြီးဆက်ကြည့်တာလည်းရှိတာပေါ့နော်ဆုံးသက်နေရာလဲနေတဲ့သဘောလေးတွေရှိတယ်အဲ့ဒါလေးတွေကတဖြည်းဖြည်းတော့တည်ငြိမ်သွားမယ်လို့ကျွန်တော်ထင်ပါတယ်ကျော်သားတွေကအားကြောက်ပြီးတော့အဲ့လိုဆက်ကြည့်တာလည်းရှိတယ်သို့တော့တချို့ဘောဘက်ကလည်းဟိုအလာဘဲဘက်ကလည်းဘာကြောင့်မကြောင့်လောက်ရလဲဆိုတာလေးသူတို့ကဒေသသူတို့ဘက်ကလည်းသူတို့ပြောဖို့ကျွန်တော်တို့ကဒါဆန်းစစ်ဖို့လည်းမဟုတ်ဆန်းချက်ဖို့လည်းမဟုတ်တော့နားထောင်လာပြီးတဲ့အခါမှာဒါအကောင်းဆုံးတလို့ကြံပေးမယ်ဆိုတော့ကျွန်တော်လုပ်ပါမယ
်ကုလသမဂ္ဂအတွင်းမှုချုပ်ဟောဥက္ကဋ္ဌအဖြစ်ဆောင်ရွက်နေတဲ့ရခိုင်အကြံပေးကော်မရှင်ကိုနိုင်ငံတကာကတက်သည့်ပညာရှင်တွေနဲ့ပြည်တွင်းကပညာရှင်တွေပူးတွဲပြီးဩဂုတ်လနောက်ပိုင်းကဖွဲ့စည်းခဲ့တာဖြစ်ပါတယ်အစိုးရတဲ့လက်ထက်မှာဖွဲ့စည်းလိုက်တဲ့ဒီအကြံပေးကော်မရှင်ဟာနိုင်ငံတကာကလူတွေပါဝင်နေတဲ့အတွက်နိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါစေနိုင်တယ်ဆိုပြီးကန့်ကွက်မှုတွေလည်းရှိခဲ့ပါတယ်။ရခိုင်မောင်နှောဒေသမှာရှိတဲ့ရခိုင်အမျိုးသားပါတီဥက္ကဋ္ဌဦးခင်မောင်တန်းကတော့ဒီကနေ့လာရောက်တဲ့ရခိုင်အကြံပေးကော်မရှင်နဲ့ပတ်သက်လို့အခုလိုသုံးသပ်လိုက်ပါတယ်
။အဲကျွန်တော်တို့အမြင်ကဘာပြောမလဲ။ကျွန်တော်တို့ဒီနေရာဒီဒေသကျွန်တော်တို့ရဲ့ဒီအခုဒီဘ ഹു သုဒ္ဓတွေကိုဒီစာတွေးအနေနဲ့လာပြီးလေ့လာတော့လူကတော့အဖြေရမယ်လို့မသိဘူးကျွန်တော်တို့ဟိုကျွန်တော်တို့ဒီနေရာတွေဆိုတာတအားသိသိချတဲ့နေရာအဲ့ဒီနေရာတွေကမှစာတွေးနဲ့လာပြီးလေ့လာတဲ့အခါဟိုနေတဲ့တွေ့ကြုံဟိုဖြစ်ပြခဲ့တဲ့အဖြစ်အပျက်တွေကိုအခြေခံဖို့လိုပါလိမ့်မယ်ဟိုအဖွဲ့တွေအများကြီးဟိုဖွင့်လာဒီဖွင့်လာဟိုဒီပါကရောဒီတွင်းကရောဒါမဲ့ဟိုတိကျနေရာတွေအခြေကတော့ကုန်မလာတာ
ခိုင်ဒေတာကန်အချို့ကဒီကော်မရှင်ဖြတ်သိမ်းပေးဖို့တောင်းဆိုခဲ့ကြသလိုဒီတစ်ခေါက်ကော်မရှင်လာရောက်ချိန်မှာလဲစစ်တွေလေစိမ်မောင်တော်နဲ့ဘူးတီတောင်တို့မှာဆန္ဒပြမှုတွေလှုပ်ဆောင်ခဲ့ကြပါတယ်မနက်ဖန်မှာတော့ကော်မရှင်ဟာမြောင်းဦးနဲ့မင်းပြဘက်ကိုတွားရောက်มาဖြစ်ပြီးအဲ့ဒီဒေသကဒေသခံတွေနဲ့တွေ့ဆုံသွားมาဖြစ်ပါတယ်ရှင်
မမေခသတင်းပေးပို့ထားတာပါအခုတစ်ခါမှာတော့မြန်မာတခွင်စီစဉ်ကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံရဲ့စီးပွားရေးအချက်အချာဖြစ်တဲ့ရန်ကုန်မြို့မှာရင်ကျောတွေနဲ့လမ်းသွားလမ်းလာဒီပိတ်ဆို့မှုတွေကိုဖြည့်ရှင်းဖို့ကြိုးပမ်းတဲ့စီစဉ်တစ်ခုအနေနဲ့လမ်းပေးဈေးတွေကိုဖယ်ရှားပြီးတော့ပထမဆုံးညာဈေးတန်းတစ်ခုကိုဖွင့်လှစ်ခဲ့ပါတယ်။အပြောင်းလဲတစ်ကြောင်အခက်ခဲကြုံနေရတဲ့အတွက်မကြေမနက်ဖြစ်သူတွေလည်းရှိသလိုစနစ်တကျနဲ့တနေရာထဲမှာလိုချင်တာရနိုင်လို့သဘောကျသူတွေလည်းရှိတဲ့ရန်ကုန်မြို့ကညာဈေးတန်းတစ်အကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုထအောင်ကတင်ဆက်ပေးပါလိမ့်မယ်ရှင်။
လူနေထူထပ်တဲ့ရန်ကုန်မြို့ကြီးမှာလမ်းမေးဈေးတွေကိုအစိုးရအဖွဲ့အစည်းတွေကစည်းကမ်းတကျနေရာချထားပြီးမလို့တချို့ဈေးတွေရဲ့မကျေနပ်တန်တွေကိုလည်းကြားနေရတာပါအပြောင်းလဲသစ်တစ်ခုကြောင့်လမ်းမေးဈေးတွေအများစုမှာလည်းကိုယ်စီအခက်ခဲလေးတွေရှိနေကြပါတယ်ဒီနေ့လုံးမှာဒီနေ့ဆားရတဲ့လမ်းမေးဈေးတွေခမအရင်လိုဝယ်နေကြဖောက်တယ်တွေသိမ့်မရှိတဲ့အတွက်ဝန်ကြီးအတွက်တော့အခက်ခဲကြုံနေရတယ်လို့ဗဘဲတန်းမြို့နယ်ကတည်တည်တဲ့ကိုစိုးမင်းထိုက်ကအဖွင့်ဟပါတယ
်လမ်းမကြီးတွေမှာတော့ရှင်းသွားမှာပေါ့လေဒါမှမဟုတ်ကျွန်တော်တို့ဈေးတဲ့တွေပဲကြတော့လေနည်းနည်းတော့အခက်ခဲရှိသွားတာပဲနှစ်လ၃လလောက်ကတော့ကျွန်တော်တို့တော့အခက်ခဲသွားမယ်။ဘာလို့ဆိုကျွန်တော်တို့ဈေးတဲ့တွေနောက်မှာမိသားစုတွေအများကြီးရှိတယ်
။ကျွန်တော်ကိုယ်တိုင်လည်းလူပြောသူပြောများနေတဲ့ညာဈေးတန်းတစ်ကိုစိတ်ဝင်တစားရှိတာကြောင့်ပြီးခဲ့တဲ့တစ်ပတ်ထဲတွားရောက်လေးလာဖြစ်ခဲ့ပါတယ်။ကျွန်တော်အမြင်ရတော့ရင်ကလေးကအစားတောက်အစုံလင်ကြောင်းကြက်ပြက်မကြစီကားတဲ့တရုတ်တန်းလက်သာမြို့နယ်ကဆိုင်တွေမှာတော့လူစီကားနေတာတွေ့ရပါတယ်။အစွန်ဆုံးကြတဲ့ဗဘဲတန်းနဲ့ကြောက်တရားမြို့နယ်တွေကဆိုင်တွေမှာတော့အယောင်းဝယ်အနေအရာကိုဈေးတွေကနေတဆင်လဲကျွန်တော်ကြားသိခဲ့ပါတယ်။ညာဈေးတန်းတစ်ကိုစူးစမ်းကျင်လို့လာရောက်ကြတဲ့သူတွေကြောင့်ဒီနေ့ထက်ဒီနေ့စီကားလာနေပင်မလဲအယောင်းဝယ်ပိုင်းမှာတော့ကွာဟမှုတွေရှိတယ်လို့လမ်းပေးဈေးတွေကပြောပါတယ်။
နေနေတော့ဟာလေဟိုကျမတို့ကလက်ပတ်ကြဟိုကမေးပြတ်သွားတယ်ဒီဘက်ကအေးပြတ်သွားတယ်အဲ့လိုအပြောင်းကပြောင်းသွားအပြောင်းလဲပြတ်သွားတယ်ဥမာကြလက်ဘက်ကအဒီကလက်ဘက်ကမြစ်တုပ်အတုပ်တွေကအဒီကတယ်
ကျွန်တော်တို့ဟိုမှာကဟိုအများတန်းရောင်းနေကြနေရာလေးကတော့ကိုဖောက်တဲ့နဲ့ကိုပေါ့နော်ဒီဟိုလည်းပြောင်းမယ်လဲဆိုတော့ကျွန်တော်တို့ကနည်းနည်းအခက်ခဲရှိဆိုတော့ရောင်းအားတက်ကြရှိတာပေါ့ရောင်းအားတက်ကြကျွန်တော်တို့ဟိုမှာတသိန်းဖို့ရောင်းရင်ဒီမှာကျတော့၄-၅000ဖို့ပဲရောင်းရတာဒါမျိုးလေးတွေပေါ့အစာပိုင်းကိုဒါပေမဲ့ရောင်းတဲ့အချိန်ပေါ်မှာလည်းမူတည်တယ်ရောင်းတဲ့အချိန်ကကျတော့ကျွန်တော်တို့ညနေ၃နာရီမှထွက်ရတယ်အဲမျိုးလေးတွေပေါ့ဟိုမှာကကျွန်တော်တို့ကမနေ့ပိုင်းမိုးလင်း9နိုင်လောက်ရတဲ့ခင်းရောင်းတယ်9နိုင်လောက်ရတဲ့ခင်းရောင်းတဲ့ဟိုဟာရောင်းကြီးอ่ะဟိုမှာတသိန်းလောက်တက်တယ်ပေါ့တသိန်းလောက်တက်တယ်ဆိုရင်ဒီမှာက3နိုင်ထိုးမှထွက်ရတဲ့အတွက်ဒါပေမဲ့တသိန်းပြင်ရောလည်းပြင်မယ်လေ တခါလေးကြတယ်3-4000နဲ့ပြန်ရက်ကလေးလည်းရှိတာပေါ့အဲ့ဒါတွေ
တော့ရရှိတော့တချို့ဈေးမပေါက်ကြလားဒါကတော့သူစားဖို့လေအတွက်ကိုနည်းနည်းချက်တက်တော့ဖြစ်ကြပါလေဒါကတော့ဒါကခုနပြောသလိုကနည်းနည်းတော့အောက်ရင်းကိုလေးတာပါလို့ပြောပြတ်တာချက်ခံပါလေနောက်မှသူ့ကိုစီလာပါလိမ့်မယ
်ဒီညာစီရန်တစ်ကိုညနေ3နာရီကနေည7နာရီအထိအစိုးရကခွင့်လင်းခွင့်ပေးထားပါတယ်ရမီအပြည့်စုံနဲ့စီကံတကြရောင်းချရပေမဲ့လို့နေရာအကျက်တဲနဲ့သူတို့ကြုံတွေ့နေရတဲ့အခက်အခဲတွေကိုဇေဒရီကအခုလိုရင်ဖွင့်ကြပါတယ
်ခက်ခဲတာတော့ဟောပေါ့နော်ဟိုရှစ်ပေဆိုတော့ဘယ်လိုပြောမလဲဆိုင်လေးကရှစ်ပေရှစ်ပေဆိုကိုစီကိုစီလို့မရတော့ဘူးနော်ဒါအကုန်ပေါင်းရတာသူကကိုယ်ဆိုင်မှာတော့အကုန်ကို1 2 1အကုန်လို့ရမိသားစုလို့လည်းပြောရတယ်နော
်ဟာအခက်ခဲရှိတာအခုရှိတယ်တော်တော်ကိုရှိတာအခက်ခဲအခက်ခဲနေရာနေရာမှာကျွန်တော်တို့ကိုဘယ်လိုပြထားလဲဆိုတော့ तू ကလေးပေရှစ်ပေပေးထားတယ်လေးပေရှစ်ပေကကြတော့ကျွန်တော်တို့ခင်းလို့မရခင်းလို့မရဆိုတော်တော်ကိုချင်းတယ်လေးပေကကျွန်တော်တို့ကအခုဒီကျွန်တော်အဆိုင်နေထားပေါ့လေဒါပေမဲ့ကျွန်တော်တို့လိုချင်တာကကျွန်တော်တို့ကရှစ်ပေပတ်လဲလောက်လိုချင်ကျွန်တော်တို့အသီးတွေကိုပေးထားတာကလေးပေပတ်လဲပဲပေးထားတယ်အဲလေးပေရှစ်ပေပဲပေးထားတယ်အမှန်ကျွန်တော်တို့အသီးတွေတကယ်ကဒီကျွန်တော်တို့ကဟိုထမင်းဆိုင်လောက်တော့ရတယ်အဲရှစ်ပေပတ်လဲလောက်တော့ရတယ်နဲရှစ်ပေပတ်လဲလောက်တော့ကျွန်တော်တို့လည်းခင်းရောင်းလို့အဆင်ပြေတယ်အဆင်ပြေတယ်ပေါ့နော်အသီးဆုံးရောင်းတဲ့လူအတွက်က
ဒီတနစ်ကုန်ရောင်းတာနဲ့ဒီတစ်ဝက်ရီတူရောင်းတာနဲ့မတူဘူးပေါ့လေခါလာမှာဒါတော့ခုချိန်မှာပြောင်းလာတဲ့ချိန်မှာဘဝတိတ်စိတ်တိတ်ပြန်ပြောင်းသလိုပဲပြန်ရှားလာပေါ့နော်ဟုတ်လားဒါပြောဒီလိုပြောင်းရွှေ့လာလဲဘယ်လိုပြောမလဲဆိုနိုင်ငံတော်ကလည်းတခြားပြည်တွေအတွက်ကိုကျေးဇူးအများကြီးတင်ပါတယ်အင်ဒီရဲမပြတ်ပါဘူးကျွန်တော်တို့မှာဟုတ်လားနော်ဒါမဲ့တမင်းညမနေ့တော့နှစ်နှစ်လောက်စားပါလေ
အစားတောက်မျိုးစုံကိုတစုတစီတဲ့စားတောက်နိုင်တဲ့အတွက်ကြောင့်ဒီညာစီတဲ့အစ်စ်ကိုနှစ်ချိုက်သူတွေလည်းရှိပါတယ်ဒီထဲမှာညာစီတဲ့အစ်စ်ကိုလာရောက်လေ့လာတဲ့သဘောနဲ့ရောအစားတောက်မျိုးစုံကိုစူးစမ်းကျင်တဲ့သဘောကြောင့်မှလာသူတွေလည်းပါကြပါတယ
်ကောင်းပါတယ်ဒါပြုပြင်ပြောင်းလဲပြီးတော့ဒါကောင်းအောင်လုပ်ပေးတာပဲလေအားလုံးရောင်းတဲ့လူတွေရောနောက်စီကန်တကြနဲ့အားလုံးလုပ်ပေးတယ်ဆိုတော့ရေရှည်အတွက်လည်းကောင်းတာပေါ့နောက်ဒီလိုမျိုးပဲမျိုးနယ်တိုင်းတွေမှာလုပ်ပေးနိုင်တော့ပိုကောင်းတော့
ကောင်းပါလေဟိုဘက်မှာလမ်းချောင်းရတာပေါ့နော်ဗန်ဒူလာဘက်မှာလမ်းချောင်းရတာပေါ့ပြီးတော့ဒီမှာဈေးတွေအဆူဒီရဲဖြစ်တဲ့အတွက်နိုင်ငံသားတွေမှာလို့ပေါ့နော်အကုန်လုံးညာစီတန်းတည်တန်းဖြစ်လာတဲ့ဟာကိုဝမ်းသာပါတယ်အဲ့လိုမျိုးဖြစ
်လက်ရှိမှာဒီညာစီတန်းတစ်ခုကိုတော့ဖွင့်လှစ်ထားနိုင်ပြီးတခြားမြို့နယ်တွေမှာတော့လမ်းပေးဈေးတွေအနည်းငယ်ရှိနေသေးပါလာတာလမ်းတော်ကြောက်တတားနယ်ပပေတန်းမြို့နယ်တွေမှာရှိတဲ့လမ်းပေးဈေးတွေ4,000ကျော်မှလည်းညာစီတန်းအတွင်းနေရာမရရှိတဲ့အတွက်ကြောင့်မလို့မကျေနပ်သူတွေလည်းရှိနေပါတယ်မြို့တော်စီပင်တာယာရေးကော်မတီကတော့ဒီဇင်ဘာလကစပြီးလမ်းပေးဈေးတွေကိုစတင်ဖိချရမှာဖြစ်ပြီးတော့နေရာမရသေးတဲ့ဈေးတွေအတွက်လမ်းတွေတွေထဲမှာရောင်းချနိုင်တယ်လို့ပြောဆိုထားပါတယ်။ဒါပြင်ကြန့်ရှိနေသေးတဲ့ထောင်နဲ့ချီတဲ့လမ်းပေးဈေးတွေအတွက်အခုလိုမျိုးညာဈေးတန်းမျိုးတွေမကြခင်ဖွင့်လှစ်သွားဖို့အစီအစဉ်ရှိတယ်လို့လည်းရန်ကုန်တိုင်းအစိုးရကပြောဆိုထားပါတယ်
။ဖွင့်ထားတာတိတ်မကြသေးတဲ့ဒီညာဈေးတွေနဲ့ပတ်သက်လို့တော့လူလူကြားမှာအမြင်မျိုးမျိုးတော့ရှိနေကြတာပါ။ဒါပေမဲ့လည်းဝေးတော့တဲ့အနာဂတ်မှာရန်ကုန်တိုင်းအစိုးရကရည်ရွယ်ထားသလိုလက်မတွေထက်မှာလမ်းပေးဈေးတွေအလုံးပပျောက်ပြီးတနင်္လာရဲမှာတစုစည်းတဲ့ရောင်းချနေတဲ့အခုလိုမျိုးညာဈေးတန်းတွေနဲ့ရန်ကုန်မြို့တော်ဟာနေချင်းစပွဲမြို့တည့်ရဖြစ်လာပါမလား။ဒါအပြင်လက်နှစ်ပေါင်းများစွာဒီလက်မတွေထက်မှာရှင်သန်ရပ်တည်ခဲ့တဲ့လမ်းပေးဈေးတွေရဲ့အနာဂတ်ကတော့ဘယ်လိုတွေပြောင်းလဲသွားသလဲဆိုတာကတော့စိတ်ဝင်စားစရာပါ။ကျွန်တော်ထားအောင်ပါခင်ဗျာ။
ခုထအောင်တင်ဆက်သွားခဲ့တာပါအခုတခါသတင်းတော့မှတ်စုစီစဉ်ကိုတင်ဆက်ပေးပါမယ်တကယ်မတိမ့်မှုလိမ့်ပိုင်းဆိုင်ရာစော်ကားမှုပြဿနာကိုတားဆီးဖို့လှုပ်စော်လှုပ်ရှားမှုတွေကြီးလေးတဲ့ပြစ်ဒဏ်တွေချမှတ်ဖို့တိုက်တွန်းမှုတွေလည်းကြီးထွားလာပါတယ်အနိုင်ကျစော်ကားခံရတဲ့ကလေးငယ်တွေဘဝပြန်လည်ထူထောင်ရေးအတွက်ဘာတွေလုပ်ပေးမလဲဆိုတာကိုဒီပတ်ရဲ့သတင်းတော့မှတ်စုစီစဉ်မှာမမေခါကတင်ပြထားပါတယ်
ကလေးငယ်တွေပေါ်လိမ်ပိုင်းဆိုင်ရာနိုင်ကျင့်စော်ကားမှုသတင်းတွေကိုသတင်းစာတွေရဲ့မျက်နှာဖုံးစာမျက်နှာတွေမှာနေ့စဉ်နဲ့အမျှတွေ့မြင်နေရသလိုပြဿနာကိုဘယ်လိုဖြေရှင်းကြမလဲကျူးလွန်သူတွေကိုတေတံလိုကြီးလေးတဲ့အပြစ်တွေပေးကြမလားဆိုပြီးတိုက်တွန်းမှုတွေလည်းရှိနေပါတယ်မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့ထုတ်ပြန်ထားချက်အရ2015ခုနှစ်တနိုင်ငံလုံးအတိုင်းအတာနဲ့မရိမှု600ကျော်ရှိခဲ့ပြီးဒီနှစ်အောက်တိုဘာလအထိဆိုရင်စုစုပေါင်းအမှုပေါင်း860ကျော်အနက်အရွယ်မရောက်သေးတဲ့သူတွေအပေါ်ကျူးလွန်တဲ့အမှုဟာ400နီးပါးရှိနေတယ်လို့ဖော်ပြထားပါတယ်တည်ဆဲဥပဒေအရအရွယ်မရောက်သေးတဲ့သူတွေကိုအဓမ္မပြုကျင့်တဲ့အမှုတွေမှာအရွယ်ရောက်သူတွေကိုပြုကျင့်မှုတွေလို့ရာဇသက်ကြီးပုံမှာ306နဲ့သာအရေးယူနိုင်တဲ့အတွက်ထိရောက်မှုမရှိတာ တခါတည်းမှာရှော့ပေါ့တဲ့ပြစ်ဒဏ်မျိုးသာကြခံနေရတာတွေရှိတယ်လို့ထောက်ပြနေကြပါတယ်အရွယ်မရောက်သေးသူတွေကိုအနိုင်ကျင့်စော်ကားခံရတဲ့အမှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းဒေသကြီးအတွင်းကတောင်တကုန်းမဲဆန္ဒနယ်ရဲ့လွှတ်တော်ကိုယ်စားလှယ်ဦးညီညီကတော့လက်ရှိဥပဒေအရအရေးယူမှုဘိုင်းတွေမှာအားနည်းချက်တွေရှိတယ်လို့ဆိုပါတယ
်ပြစ်မှုပြစ်ဒဏ်ဥပဒေအတိုင်းကိုပဲရခင်ကလေးကကျူးလွန်ခဲ့တဲ့သူတိုင်းကိုကျွန်တော်တို့ထိထိရောက်ဆောင်ရွက်ခဲ့မယ်ဒီနောက်လုံးမဲ့ကျူးလွန်မဲ့သူတွေကိုဒီစံထားလောက်ပေါ့နော်မလို့ရအောင်ဆိုတဲ့ပုံစံမျိုးတွေဆောင်ရွက်ခဲ့မယ်ဆိုရင်လက်ရှိဖြစ်ပေါ်နေတဲ့ဟာတွေကဒီလောက်ထိအများကြီးဖြစ်ပေါ်လာမှာမဟုတ်ပါဘူး
။လေးငယ်တွေအပေါ်မှာအာဓမ္မပြုချက်မှုတွေတားဆီးနိုင်ရေးကျူးလွန်သူတွေကိုတေရန်အထိကြီးလေးတဲ့ပြစ်ဒဏ်တွေပေးဖို့ကျူးလွန်မှုတွေဖြစ်အောင်အားပေးရာရောက်နေတဲ့ညဉ့်ညမ်းစာပေးဗီဒီယိုတွေကိုနှိမ်နှင်းဖို့ရဲတပ်ဖွဲ့လိုတာဝန်ရှိသူတွေအပိုင်းကပိုပြီးတက်တက်ကြွကြွပါဝင်ဖို့တိုက်တွန်းမှုတွေလည်းရှိနေပါတယ်။အရွယ်မရောက်သေးသူတွေအပေါ်လိမ်မိုင်းဆိုင်ရာစော်ကားမှုတွေကိုတာစီရေအများပြည်သူကအာယုံဆိုင်ပါဝင်လာဖို့လေတက်ကြွလှုပ်ရှားသူတွေဥပဒေရေးရာကြွန့်ကျင်သူတွေနဲ့အမှုပညာရှင်တွေလိုလူဒန်းစားပေါင်းစုံပါဝင်တဲ့လှုပ်ဆော်လှုပ်ရှားမှုတွေလည်းကြီးထွားလာနေပါတယ်ဒီသတင်းပတ်ထဲမှာပဲမန္တလေးမြို့မှာအသက်၄နှစ်အရွယ်မိန်းကလေးငယ်နဲ့9နှစ်အရွယ်ယောက်ျားလေးတယောက်တို့ကိုစော်ကားဖို့ကြိုးစားခဲ့သူတယောက်ကိုတိတ်တဆိတ်မှတ်တမ်းတင်ရိုက်ကူးထားတဲ့ဗီဒီယိုတစ်ခုဟာအင်တာနက်လူမှုကွန်ရက်မှာပြန့်နှံ့ခဲ့ပါသေးတယ်။ဒါပေမဲ့လည်းကလေးငယ်တွေအနိုင်ကျင့်စော်ကားခံရမှုတွေမှာကျူးလွန်သူတွေဟာသတိင်းတွေမဟုတ်တော့ဘဲသွေးသားတော်ဆက်သူတွေကပါပါဝင်နေတဲ့အတွက်လည်းကလေးငယ်တွေရဲ့ဘဝလုံခြုံရေးဟာပိုပြီးစိုးရိမ်စရာဖြစ်လာနေရပါတယ်။ရန်ကုန်တိုင်းဒေသကြီးတကုံမြို့တစ်အရှေ့ပိုင်းမြို့နယ်မှာပြီးခဲ့တဲ့နိုဝင်ဘာလကဖြစ်ပွားခဲ့တဲ့အမှုမှာဆိုရင်လေအသက်၅နှစ်အရွယ်မိန်းကလေးငယ်ကိုအာဓမ္မပြုကျင့်သူအဖြစ်စွပ်စွဲခံရသူဟာအသက်၁၈နှစ်အရွယ်သာရှိသေးတဲ့ဖအေတူမအေကွဲအကိုတော်ဆက်နေသူဖြစ်နေတာကိုတွေ့ရပါတယ်။ဖခင်ဖြစ်သူကတော့ကြေကွဲစရာဒီဖြစ်ရက်အတွက်အခုထက်တိုင်ယူကျုံမရခံစားနေရစေပါ
။ဟောတော့ခုလောလောဆယ်မှာတော့ဒီကလေးသူဟွာပုံမှန်တိုင်းပေါ့နော်ပုံမှန်တိုင်းလေးအမြန်ဆုံးပြန်ဖြစ်စီခြင်းတယ်နောက်တစ်ခုကဒီလူအပြစ်မျိုးကျူးလွန်တဲ့လူကိုထိရောက်စွာယူရေးယူပေးစီခြင်းတယ
်မိသားစုဝင်တွေကြဖြစ်ပွားခဲ့တဲ့ဒီကိစ္စကြောင့်လဲပဝင်းကျင်ရဲ့ဝိုင်းပိန်မှုနဲ့တပူပေါ်နှစ်ပူဆင့်ကြုံနေကြရပါသေးတယ်ဒီအတွက်လဲမူလနေထိုင်ရာနေရာကနေပြောင်းရွှေ့လာခဲ့ရတဲ့မိသားစုအနေနဲ့ဆက်လက်ရပ်တည်နိုင်ရေးဟာအခက်ခဲပေါင်းစုံနဲ့ရင်ဆိုင်နေရပါတယ်ဒီကြေကွဲစရာဖြစ်ရတဲ့ကြုံတွေ့ခဲ့တဲ့ကလေးငယ်ရဲ့အခြေအနေလိုမျိုးဘသူမှထပ်မဖြစ်အောင်အစိုးရကတားဆီးပေးဖို့မိခင်ဖြစ်သူကရှင်းဖွင့်လာတာပါ
အစိုးရဘက်ကလည်းပြုပြင်ပေးစေချင်ပါတယ်ဘာလို့ဒါမှလည်းလုံခြုံမှုရှိမှလည်းအမလိုမျိုးပဲနောက်သားသမီးတွေလည်းဒီလိုမျိုးဖြစ်မှလည်းအမဆိုးရင်လည်းအားကြောင့်လို့ဆိုးရတဲ့ကဥပဒေကိုပြင်းပြင်းထန်ထန်နဲ့ဆောင်ရွက်ပေးပါလို့ပြောချင်ပါတယ်
အထမပြုကျင့်ခံရသူကလေးငယ်တွေရဲ့မိသားစုတွေဟာလည်းရေဘူးအဖြစ်ဆင်းရဲနှွမ်းပါတဲ့မိသားစုအတိုင်းဝိုင်းမှာကြီးပြင်းကြရသူတွေအများစုဖြစ်နေတာကြောင့်မိဘတွေကတားသမီးတွေကိုစောင့်ရှောက်မှုမပေးနိုင်တာဟာလည်းအကြောင်းရင်းတစ်ခုဖြစ်လို့နေတယ်လို့ထောက်ပြကြပါတယ
်တာဝန်ရှိတဲ့ပုဂ္ဂိုလ်တွေကဒီဖြစ်တဲ့နေရာတွေကိုညှိမျိုးစုံနဲ့စုံစမ်းပြီးတော့တွားရောက်မယ်လေ့လာမယ်စိတ်ပိုင်းဆိုင်ရာကုစားမှုတွေစောင့်ရပေးမယ်ဖိမမှုတွေလုပ်ပေးမယ်သူတို့ရဲ့ဌာနတွေမှာခေါ်ပေးထားမယ်ဆိုတဲ့ပုံစံမျိုးတွေစောင့်ရခဲ့မယ်ဆိုရင်တိတ်ကောင်းတဲ့ဆောင်ရမှုတစ်ခုလို့ကျွန်တော်ကပြောချင်တယ်ဒါပေမဲ့ယနေ့အချိန်ထိတော့ဒီကလေးလေးတွေရဲ့မိဘတွေပြပြကြရတော့ဌာနဆိုင်ရာအဖွဲ့အစည်းတွေအနေနဲ့ကန့်လန့်လာတော့မတွေ့ရဘူ
းကလေးငယ်တွေလိမ်မိုင်းဆိုင်ရာအနိုင်ကျင့်စော်ကားခံရတဲ့အမှုတွေဟာတစ်နေ့တစ်ခြားပုံများလာနေတာကြောင့်ကျူးလွန်သူတွေကိုကြီးလေးတဲ့ပြစ်ဒဏ်တွေချဖို့တိုက်တွန်းတံတွေကြဲကြဲလောင်လောင်ထွက်ပေါ်နေချိန်မှာပဲကလေးငယ်တွေကိုဥပဒေနဲ့ကာကွယ်စောင့်ရှောက်မှုပေးနိုင်ဖို့ကြိုးပမ်းနေတဲ့အကြောင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အီကပြောဆိုလိုက်ပါတယ်။တစ်ချိန်တည်းမှာပဲကလေးငယ်တွေကိုအတ္တမပြုကျင့်မှုကျူးလွန်သူတွေကိုထိထိရောက်ရောက်အေးအေးယူနိုင်မဲ့ဥပဒေတရက်ပြဋ္ဌာန်းနိုင်ဖို့အတွက်ရှေ့နေကြုံရုံနဲ့ညှိနှိုင်းတိုင်ပင်နေတဲ့အကြောင်းဒီသတင်းပတ်ထဲကျင်းပခဲ့တဲ့အမျိုးသားလွှတ်တော်မှာပြောကြားသွားတာလည်းတွေ့ရပါတယ်ရှင
်။မမေခတ်တင်ဆက်သွားတဲ့သတင်းတောက်မှတ်စုစီစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်။ VOA ကလည်းစနေနေ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်။
မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်2016ခုနှစ်ဒီဇင်ဘာလ3ရက်စနေနေ့ညပိုင်းအတွက် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီး10နာရီထိလိုင်းဒိုမီတာ24 25 32နဲ့51ပြင်လိုင်းလက်မီတာ190တို့ကနေစီစဉ်နေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီဒုတိယပိုင်းစီစဉ်မှာဆိုရင်ဒေါခင်ဆိုဝင်းနဲ့စီစဉ်ထုတ်လွှင့်သူမဆုမွန်နုံတင်ဆက်ထားတဲ့တိုက်ရိုက်လိုင်းစီစဉ်ကိုနားဆင်ပါရှင်။
မင်္ဂလာပါရှင် VOA American တန်ရဲ့တက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေ။တော်တာရှင်များရှင်လူနေထူရတဲ့ရန်ကုန်မြို့ကြီးမှာလမ်းဘေးဈေးတွေကိုအခုတလောတက်ဆိုင်ရာကနေစီကံတကြနေရာချထားပြီးပေမဲ့လို့တချို့ဈေးတွေရဲ့မကျေနပ်တန်တွေကြားနေရပါတယ်။လူရန်စားမရွေးအားပေးနေကြတဲ့လမ်းဘေးဈေးတွေနဲ့မကပါဘူး။စိုင်နဲ့ကနားနဲ့ရောက်နေတဲ့သူတွေကလည်းစီကံမဲ့လမ်းပလက်ဖောင်းတွေမကပဲနဲ့လမ်းမပေါ်တက်ရောက်နေကြလို့ရင်ကျော်ပိတ်ဆို့မှုတွေကြောင့်နေ့စဉ်လှုပ်ရှားသွားလာနေကြရတဲ့ပြည်သူတွေရဲ့အခြေအနေအလဟတဖြစ်နေကြရတာပါ။တနေ့လုံးမှတနေ့စားရတဲ့လမ်းဘေးဈေးတွေဘက်ကအကျပ်တဲတွေသူတို့တွေတသွေးမတိန်လိုက်နာရမယ်စီကံနောက်စားသုံးသူတွေကျန်းမာရေးအတွက်တန့်ရှင်းလက်ဆက်တဲ့အစားအသောက်တွေပြင်ဆင်ချက်ပြုတ်ရောင်းချနိုင်ရေးပညာပေးဖို့အတွက်အားလုံးဝိုင်းဝန်းဆောင်ရွက်နိုင်ကြဖို့ဘလူးကူညီဖြည့်ရှင်ပေးကြရရင်ကောင်းမလဲဆိုတာတွေကိုဒီကနေ့ဆွေးနွေးမယ်လို့စီစဉ်ထားပါတယ်ဒီကနေ့ဆွေးနွေးပွဲမှာကျမတို့ဥဆောင်ပြီးတော့ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေကတော့ရန်ကုန်မြို့တော်စီမံတရားရေးကော်မတီစီမံရေးရာဌာနကဒုတိယဌာနမှဦးညီညီဦးပါဦးညီညီဦးမင်္ဂလာပါရှင်
ဟုတ်ကဲ့ပါခင်ဗျ
ာဟုတ်ကဲ့နောက်တစ်ယောက်ကတော့စားသုံးသူကာကွယ်ရေးအသင်းဥက္ကဋ္ဌဦးဘတ်ဥခိုင်ပါဆရာမင်္ဂလာပ
ါဟုတ်ကဲ့မင်္ဂလာပါ
ဟုတ်ကဲ့ပါအဲဒီလမ်းဘေးဈေးတွေဒီမကပါဘူးတခြားစားတော့အစားအသောက်တွေနဲ့ပတ်သက်ပြီးတော့ဒီကျန်းမာရေးရှုထောင့်ကနေဝင်ရောက်ဆွေးနွေးပေးမယ်မြန်မာနိုင်ငံဆရာဝန်များအသင်းကဒေါက်တာမြင့်ဦးကိုလည်းဖိတ်ကြားထားပါတယ်ဆရာမင်္ဂလာပါရှင်
ဟုတ်ကဲ့ပါမင်္ဂလာပါခင်ဗျာ
ဟုတ်ကဲ့ပါအဲ့တော့ပထမဦးဆုံးအနေနဲ့ပေါ့နော်ဦးညီညီဦးကစပြီးတော့အခုဒီဇင်ဘာလကစပြီးတော့ရန်ကုန်မြို့မှာဒီလမ်းမကြီးတွေပါပေါ့နော်တကယ်လမ်းမကြီးတွေမှာရှိတဲ့ဒီလမ်းဘေးဈေးတွေကိုဟိုနေရာတကျဟိုစီကံတကျရောင်းချနိုင်ဖို့အတွက်ကိုဟိုစီစဉ်ပေးနေတာကြားသိရပါတယ်အားလုံးလည်းဒါကိုကြိုဆိုပါတယ်ဝင်းမြဝန်းတာစွာနဲ့ပေါ့လေလမ်းမတွေပေါ်မှာပိတ်ဆို့ပြီးတော့ဟိုရောင်းနေကြတဲ့ကြောင့်မလို့လူတွေတော်တော်များများရင်ကျောပိတ်ဆို့တာတွေလည်းခံစားကြရတယ်လူတွေကလည်းလူသွားလမ်းပလက်ဖောင်းပေါ်မှာလမ်းလျှောက်လို့မရအောင်ကိုဈေးတွေကတော်တော်လေးကိုဟိုနေရာယူထားတာတွေ့ရပါတယ်အခုလုံနေတဲ့ဒီစီမံချက်တွေပေါ့နော်ညာဈေးတန်းဖွင့်လိုက်တာနဲ့ပတ်သက်တာရောဒီလမ်းဘေးဈေးတွေနဲ့ပတ်သက်တယ်ဒီရန်ကုန်မြို့တော်စီမံတရားရေးကော်မတီရဲ့ဟိုလုပ်ငန်းလေးတွေနည်းနည်းလောက်ရှင်းပြပေးပါလားရှင
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ကအခုဝင်းကြီးချုပ်ရဲ့လမ်းညွှန်ချက်နဲ့ကျွန်တော်တို့ကဒီညာဈေးလုပ်မယ်ဆိုတဲ့အခါမှာစပ်ပါနေကျွန်တော်တို့ကဟိုစစ်ဆေးအဖွဲ့တွေပေါ့ခင်ဗျာဟုတ်အဲ့မှာစစ်ဆေးအဖွဲ့တွေဖွဲ့ပြီးတော့ကျွန်တော်တို့ဈေးတွေမှတ်ပုံတင်တာကျွန်တော်တို့အရင်ဆက်လုပ်ပါတယ်ခင်ဗျာဟုတ်ကဲ့မပေါ်နေတဲ့ကောက်ရဲခမှာအဲ့မပေါ်နေကောက်ရဲကကျွန်တော်တို့ခုလက်ရှိဒါကျမ်းမဲကောက်ရဲ6040တူကျွန်တော်တို့ကောက်ခံရရှိနေပါတယ်အဲ့6040တူကျွန်တော်တို့လက်ရှိကန်နာလန်မှာဟိုကျွန်တော်တို့ညာသေးဆောင်ရမယ့်နေရာပေါ့ကန်နာလန်ကကျွန်တော်တို့မာပလူလပန်းချန်လိုက်ဆန်လန်မှာအဲ့နေရာဒီမှာဟိုကျွန်တော်တို့ရတဲ့ဆိုင်ကအေရီယာပေါ်မူတည်ပြီးတော့ကျွန်တော်တို့ရွှေ့ဖို့ကျွန်တော်စီစဉ်ပါတယ်ခင်ဗျာအဲ့ကမှာစီစဉ်တဲ့ခမှာဆိုင်ကရေတွေ့ရ6040တူလုံးကျွန်တော်တို့ရွှေ့လို့ကျွန်တော်မရသေးတဲ့ခမှာအဓိကဟိုလမ်းပိတ်ဆို့မှုပေါ်ကြောင်းဝင်းကျန်တွေကိုအထိကိန်းနဲ့အဓိကဆိုင်တွေပေါ့ခင်ဗျာဟုတ်ကဲ့အစားအသောက်ဆိုင်တို့ကျွန်တော်တို့တည်တည်ဆိုင်တွေကိုစပြီးတော့ရွှေ့မယ်လို့စီစဉ်ပြီးတော့လက်ရှိရွှေ့ရတယ်ရွှေ့ခဲ့တာပါခင်ဗျာဟုတ်
ဟုတ်ကဲ့ပါအခုလောလောဆယ်ပေါ်သူတို့တွေဒီလိုက်နာရမယ့်စီကံသတ်မှတ်ချက်တွေရောရှိပါလားရှင်ဥမာဆိုလို့ရှိရင်ဒီ
ဟုတ်ကဲ့ပါခင်ဗျာဟုတ်အဲ့မှာဆိုရင်ကန်နာလမ်းမှာဆိုကျွန်တော်တို့ကဟိုလက်ရှိပုံမှန်ဒါကျွန်တော်တို့ဗျံကျဈေးတွေလို့မဟုတ်တော့ဘဲနဲ့ကျွန်တော်ကဈေးကျွန်တော်တို့ရဲ့ဒီတရားဝင်ကျွန်တော်တို့တတ်မှတ်တာဈေးပုံစံမျိုးတောင်းပါခင်ဗျာအဲ့တော့သူတို့ဒီစနစ်တကျအမှိုက်ဆုံးပြစ်ကိုလောရပါမယ်ခင်ဗျာနောက်တစ်ခါရေးပေးတာတယ်နောက်ရေးလဲ ရေစိုးစွန့်မေတ္တာအစားကျွန်တော်တို့ grease trap ပြီးလုပ်ပြထားပါတယ်ခင်ဗျ grease trap ပြီးမှသွားပြီးစွန့်မေတ္တာမျိုးကျွန်တော်လုပ်ပါမှာခင်ဗျအနောက်အမှတ်အိတ်စွန့်မေတ္တာလဲကျွန်တော်တို့အမှတ်အိတ်နဲ့အမှတ်ပုံနဲ့စွန့်ပြဖို့လောပါမယ်ခင်ဗျာဟုတ
်ဟုတ်ကဲ့ပါအခုလို့စပြီးတော့လုံနေတာတွေ့ရတဲ့ကြအားလုံးကလည်းကျေးဇူးတင်ပါတယ်ဟိုကြားရတာလည်းနည်းနည်းပို့ပြီးစိတ်ချမ်းသာပါတယ်လာပါတယ်ဒါမဲ့အခုမှအစရှိအစပြုပြင်ပြောင်းလဲမှုရဲ့အစပိုင်းမှာဆိုတော့အားလုံးအခက်ခဲတွေနဲ့တော့ရှိကြမှာပေါ့နော်အဲ့တော့ဟိုဥပဟုတ
်ကဲ့
ဟိုဥပဥခိုင်အနေနဲ့ဒီစားသုံးသူကာကွယ်ရေးဒီအသင်းဥက္ကဋ္ဌတယောက်အနေနဲ့ပေါ့နော်ဒီလမ်းမေးမှာရောင်းတဲ့ပြန်ကြစည်းတွေရောင်းတဲ့ဒီအစားအသောက်တွေတကယ်လဲဟိုတခြားဆိုင်နီးကနာကြီးနဲ့ရောင်းတဲ့အစားအသောက်တွေပေါ့နော်အဲ့ဒါတွေကိုဒီ FDA လို့ခေါ်တဲ့ဒီ Food and Drugs Administration ပေါ့နော်အစားအသောက်နဲ့ဒီဆေးဝါးဟိုစီစစ်တဲ့အဖွဲ့အစည်းတို့ဘာလို့လဲကောဥပဥခိုင်တို့ဆက်ဟိုဆက်သဆောင်ရတာရှိပါလားရှင့
်အဲ့ဒီကိစ္စကကျွန်တော်တို့ကFDA ကသူတို့နဲ့မဆိုင်ဘူးလို့သူတို့ပြောမှာပဲပေါ့နော်။ဘာဖြစ်လို့လဲဆိုတော့ဒီလမ်းပြီးစားတော့ဆိုင်နေဒီပေါ့နော်ပြန်ကြစားတော့ဆိုင်နေပဲဖြစ်ဖြစ်ဒါရုပ်ရိုးတော်စီရင်တာရေးကော်မတီကျန်းမာရေးဌာနနဲ့တက်ဆိုင်ပါတယ်။အဲ့တော့ဟိုဒါတွေကိုလိုက်လံစစ်ဆေးရမယ်ကျန်းမာရေးနဲ့ညီညွတ်မှုရှိမရှိဟာလာတတ်မှတ်ထားတဲ့စံချိန်စံညွှန်းနဲ့မိမမိဟာလာအဲ့ဒါတွေကဒီရုပ်ရိုးတော်စီရင်တာရေးကော်မတီကျန်းမာရေးဌာနကကျောင်းအမေကိစ္စလေးပါဟုတ်ကဲ့ဟုတ်ကဲ
့ဟုတ်ကဲ့ပါအဲ့တော့ဒီအဲ့တော့အဲ့လိုဆိုလို့ရှိရင်ဒီပြန်ကျဈေးတွေတွေနဲ့ဒီလမ်းဘေးဈေးတွေရဲ့အစားအသောက်တွေကတကယ်တော့စီစစ်မှုမရှိဘဲနဲ့ရောင်းချနေတဲ့သဘောပေါ့နော
်အဲငကိုတုံးကတော့ကျွန်တော်တို့တွေ့တဲ့ပုံစံအရဆိုရင်တော့ဒီတိုင်းရောင်းချနေတဲ့ပုံစံပဲဟုတ်လားဘာဖြစ်လို့လဲဆိုတော့ရေရတဲ့တချင်ညာတွေမှာတော်တော်ခက်ခက်ခဲခဲရှိတယ်ပေါ့နော်ခက်ခက်ခဲခဲရှိတော့ဟုတ်လားဟိုကျွန်တော်တို့တီးရဟောဘောနော်ပြန်ပြီးတော့ကျွန်တော်တို့စီကိုတိုင်ကြားတာတွေတိတာတွေဟာလာတီးရတဲ့လောက်ကတော့တချို့ဆိုလို့ရှိရင်ဘောဈေးတဲ့တိုင်းတော့မဟုတ်ပါဘူးဒီမြောင်းဖုံးနဲ့ကပလက်ဖောင်းဘွာနဲ့ရေယူတောင်မှခတ်ဈေးတာမျိုးတွေပါလိညာတွေဒါမျိုးတွေလောက်တာအရင်တော့ရှိခဲ့ဘူးပါတယ်ဟု
တ်ဟုတ်ကဲ့ပါ
နောက်ပြီးတော့ဟုတ်
ဟုတ်ကဲ့ပြောပါဆရာဟုတ်ကဲ
့အဲ့တော့နောက်ပြီးတော့ဟလာဒီကျွန်တော်တို့ခုနပြောတဲ့စီရင်ကြမှာရေဌာနတတ်မှတ်ထားတဲ့အချက်ဒီထဲမှာဆိုရင်ဒါရေးသေးသလုံး၃၀လုံးရှိရမယ်ပေါ့နော်ဒါပေမဲ့တို့၃၀လုံးမပြည့်တာတွေမပြည့်တဲ့ဆိုင်တွေလည်းတော်တော်များပါတယ်ပေါ့နော်အဲ့တော့ဟိုရှင်တောင်ဖုံးမထားတဲ့ကိစ္စတွေဟာလားငွေစက်ကိုကင်တဲ့လက်နဲ့အစားအသောက်တွေကိုကင်လိုက်လုပ်နေတဲ့ကိစ္စတွေဒါတွေကဒါအင်မတန်အနေနဲ့များပါတယ်ဒါငွေစက်ကိုဆိုတာလဲသူ့မှာတီတီပိုးတို့ဟာလားအသေးအောင်ပိုးတို့ဆာမိုနဲလာတို့အီကိုလိုင်းတို့calling phone တော့အဲ့လိုပိုးပေါင်းဆောင်ကပတ်သက်နေမှာပေါက်ခွားနေတာဆိုတော့အဲ့လိုမျိုးအပြင်လည်းတွေးနေရပါတယ်။ဟုတ်လက်အိတ်လည်းလက်အိတ်တွေလည်းမတုံးဘူးပေါ့နော်။မမတော့လက်အိတ်နဲ့စနစ်ပြရဟာလာငွေသိမ်းတဲ့လူကတယောက်ဟာလာကျွန်တော်တို့စားတော့ကင်တဲ့လူကတယောက်အဲ့လိုဖြစ်ရမှာပေါ့နော်။လောလောဆန်ကြီးချန်ညုံးနေနဲ့အညီဓာတွေတော့ဟာလာအများကြီးတွေ့နေရတော့မယ်ပေါ့။ဟုတ်ကဲ့
ဟုတ်ကဲ့ပါ။အခုကျမတို့ဒီ Facebook ကျမတို့ရဲ့သောတာရှင်တယောက်ကနေပြီးတော့ဒီအခုလောလောဆယ်ရန်ကုန်မြို့တော်စီပင်တာယာရေးရနေပြီးတော့လုံနေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ तू ကတော့ appreciate လုပ်တာပေါ့နော်။ तू ကကျေးဇူးတင်တဲ့အကြောင်းပြောရင်းနဲ့နည်းနည်းလေးလဲ तू ဟိုဝေဖန်တာလေးရေးထားတာရှိပါတယ်။ဟို Van Lian ကျုံနဲ့ကိုရန်နိုင်ဖတ်ပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါ။ तू ပြောထားတာကတော့ဒီလူမှုတိုင်ဝမ်တစ်ခုမှရှိတဲ့လူတိုင်းရဲ့ဆန္ဒကိုတော့လိုက်ရောလို့မရပါဘူး။လူအလိုကလည်းအတော်မတက်နိုင်ပေဘူးကိုပြောချင်တာကဈေးတွေကိုတနည်းအားမစုလိုက်ခြင်းအဖြစ်လမ်းသွားလမ်းလာတွေအဆင်ပြေသွားမယ် transportation အတွက်အဆင်ပြေသွားမယ်တချို့ဈေးတွေအတွက်ကောင်းသွားမယ်အခွန်ငွေပိုတိုးလာမယ်တစ်ဖက်မှာရောင်းအားနေသွားတဲ့ဈေးတွေကအော်မှာပဲဒါပေမဲ့သူတို့တူးချင်းစီတိုင်းရဲ့ဆန္ဒဖြည့်ဆည်းဖို့တော့မဖြစ်နိုင်ပါဘူးအစိုးရကတရဝင်းလောက်တာပဲနေရာမပေးပဲအတင်းပိတ်သိမ်းခိုင်းတာမှမဟုတ်တာရတဲ့နေရာအဆင်ပြေဖို့ကသူတို့အပိုင်းဖြစ်သွားပြီးအစိုးရကဖောက်တယ်ရှာပေးစရာမလိုပါဘူးတဲ
့ဟုတ်ကဲ့သူကတော့ဟိုအစိုးရကနေပြီးတော့ဒီလိုမျိုးလမ်းပေးစေးတွေကိုမတရားရွှေ့တာမဟုတ်ဘူးအဲသူတို့ရောင်းလို့တကယ်စီကံတကြရောင်းလို့ရမယ့်နေရာမှာတတ်မှတ်စီစဉ်ပေးထားတာအခုအစပိုင်းမှာတော့အားလုံးခက်ခဲရှိကြတယ်ဆိုတာကိုသူကပြောပြထားတာပါနောက်သောတာရှင်တယောက်ကတော့မတ်တူစာတန်းမှာအဲနောင်လောင်တစ်ချက်လောက်ဖွင့်ရပေးပေးပ
ါဟုတ်ကဲ့ရှင်လမ်းပိတ်ဆုံးမှုကပတ်ဝန်းကျင်မတန့်ရှင်းမှုကဖြစ်ပေါ်စေတဲ့လမ်းပေးစေးတွေကိုနေရာရွှေ့စေပြီးတော့နေရာပြန်ချပေးတာအစီအစဉ်ကောင်းပါတယ်ကနလာမှာရေပုံပိုင်တွေနဲ့အင်သာစီစဉ်ပေးတာလည်းကောင်းပါတယ်။ရေပုံပိုင်တွေကရေမမှန်လာဖို့အမိုက်တွေထိန်းချုပ်ဖို့အင်သာတွေထပ်ထည့်ဖို့ကတော့တာဝန်ရှိသူတွေကလှုပ်ဆောင်ရမှာပါ။ဈေးရောင်းသူနဲ့ဝယ်စားသူတွေအနေနဲ့အစပိုင်းတော့အခက်အခဲအနည်းငယ်စီရှိကြမှာပါ။ဒါပေမဲ့အများအဆင်ပြေဖို့အတွက်အပြောင်းလဲလှုပ်ဆောင်ရမှာ လူရိုင်းအနေငယ်စီတော့အနစ်နာခံရမှာပါဥပမာဈေးရောင်းသူဖက်ကဆိုင်ရွှေအပြောင်းနဲ့ဆိုတော့ယာယီတော့ရောင်းအားကျနိုင်ပါတယ်ဒါကိုခဏတော့တီးခံရပါလိမ့်မယ်ဈေးဝယ်သူဖက်ကလည်းအရင်နေရာထက်လမ်းနဲ့နဲ့ပိုလျှောက်ရမှာမို့ကျန်းမာရေးပိုကောင်းစေတယ်လို့သဘောထားတင်ပါတယ်ပြည်သူအနေနဲ့ကလည်းဈေးရောင်းသူများကိုကူညီတဲ့အနေနဲ့မြများဝယ်ပြီးတော့အားပေးတင်ပါတယ်ရှင
့်ဟုတ်ကဲ့ကောင်းပါတယ်မတူဇာတန်ကောင်းကောင်းလေးရေးပေးထားတာပါဥညင်ညီဦးတို့အခုဟိုပင်မရာဂျိုးနဲ့တယ်လို့ပြောရမှာပါပြည်သူများအားလုံးဝိုင်းဝန်းထောက်ခံကြပါတယ်ဒီလိုမျိုးဈေးရွှေတာကိုအဲ့တော့ဆရာဒေါက်တာမြင့်ဦးကရောဒီကျန်းမာရေးရှုထောင့်ကနေပြီးတော့ပေါ့နော်ဟိုဒီအခုလောလောဆယ်ဒီစားသုံးသူတွေအတွက်ကျန်းမာရေးကိုရှေ့ရှုပြီးတော့တကွေးတန်ရှင်းဖို့ပေါ့နော်ဒီဟိုဈေးရောင်းတဲ့လူတွေအနေနဲ့အစားအသောက်တွေကိုဟိုကောင်းကောင်းမွန်မွန်ပြုပြင်ရောင်းချဖို့တန်တန်ရှင်းရှင်းရောင်းချဖို့အတွက်ကိုဆရာအနေနဲ့ဘယ်လိုအကြံပေးချင်ပါလဲရှင်ဥမာဒီကျမတို့အမေရိကန်ပြည်တော်စုမှာဆိုလို့ရှိရင်ဒီ food handling ပေါ့နော်အစားအသောက်ကိုကင်တွယ်တဲ့ဈေးရောင်းတဲ့လူတိုင်းအတွက်ကိုသူတို့ဟိုပညာပေးတဲ့အနေနဲ့ဟို license သဘောတော့မဟုတ်ဘူးပေါ့နော်ဒီတင်တန်းကိုတက်ပြီးပါပြီဆိုတော့ certificate လေးတခုထုတ်ပေးပါတယ်အဲ့ဒီ certificate ကလည်းသူတို့သတ်မှတ်ထားတဲ့ကာလပေါ်တစ်နှစ်တန်းသီးဖြစ်စေအဲ့ဒါအမြဲတမ်း renew လုပ်ပြီးတော့ပြန်ပြီးတော့တက်တန်းတိုးရပါတယ်တင်တန်းလည်းထပ်တက်ခိုင်းပါတယ်ဥပမာဆိုလို့ရှိရင် sushi ဆိုလို့ရှိရင်ဟိုဒီအပူချိန်ဘလောက်မှရောင်းရမယ်တိန်ထားရမယ်24နာရီကျော်ရင်ဒီအစားအသောက်တွေကိုလွှတ်ပြရမယ်ပေါ့ဒါမျိုးဒါတော့တွတ်တက်တဲ့နိုင်ငံကြီးပေါ့ဒီအဲ့တော့အဲ့လောက်ကြီးမဟုတ်ရင်တောင်မှဘလို့မျိုးပညာပေးတင်တယ်ဆိုတော့ဆရာနေနဲ့ဆွေးနွေးပေးပါရှင
်တကယ်ကတော့ကျွန်တော်တို့ဒီစီးစည်တွေကတော့အကျင့်ပါနာပေါ့လေခုနဆရာဘာဟုတ်ကိုင်းပြောသလိုပဲဟိုသူကပဲပတ်စံယူရဲသူလည်းနေပဲကိုင်းနေသူကပဲလက်တော့တုတ်တုတ်ပြီးလိုက်တယ်ပကံဆေးလိုက်တယ်အဲ့လိုမျိုးလုပ်နေတယ်ကျွန်တော်တို့ရဲ့အကျင့်ကိုတော့စပြီးပြင်ရမှာပေါ့လေဘာလို့ဆိုဒီလက်လုံးလက်စားလေးတွေကလည်းသူတို့မှအဲ့လောက်ရှိသူတို့မှာဟိုနေရင်းနှီးပြုနေမှုကမရှိဘူးတနည်းမှာသူတို့မှာငလေး9000မြတ်ဖို့တော်သေးရုံးကံပြီးလောက်ပါလားလေအဲ့တော့သူတို့အတွက်ဟိုဥနာရောအမေရိကန်ပြည်အောင်စုလိုသင်တန်းမျိုးဆိုတာတဲ့ပေါ့နော်သူတို့ရဲ့တခုကြီးကျမ်းမာသရှင်ရေးပေါ့နော်အဲ့ဒါမျိုးလေးကိုသူတို့လည်းကျွန်တော်ကျမ်းမာရေးစစ်ဆေးပြရမယ်လက်သေးညတ်တာလေးနော်သူတို့ရဲ့ခုနကဝန်းကိုစစ်ပေးရမှာလေဒါမျိုးရဲ့လူတာပေါ့အဲ့ဒါကခုနပြောတဲ့ဆရာပေါ့ခိုင်ပြောသလိုမြို့နယ်စီမံသားရမှာရှိတဲ့ကျမ်းမာရေးဌာနတာဝန်ယူနေတယ်ဒီနေမှာကကျွန်တော်မြို့နယ်ကျမ်းမာရေးဦးစီးဌာနတွေပေါ့နော်သူတို့ကလည်းဒီလိုအဖွဲ့လေးဖွဲ့ပြီးတော့အစားအုပ်တွေကို FDA အပြုမစစ်တိုင်းတော်မှာအစားအုပ်တွေကညပါမီးရောင်နဲ့ထွန်းတယ်ကြောင်းနဲ့ဒီစားစားလို့လက်ဆက်ကလာပေါ့နော်ပြီးအောင်အောက်ကျတဲ့ခါကျတော့အပုတ်တာကိုကျွန်တော်ယူနိုင်တော့ဘူးလေမနေ့ကအကြံကိုပြန်ရောင်းတာလည်းဖြစ်ကောင်းဖြစ်မယ်ပေါ့လေအဲ့ဒါလေးတွေကိုကျွန်တော်ကအနည်းဆုံးတော့လိုက်ပြီးတော့စားသုံးသူတွေဟိုဘေးကင်းဖို့အတွက်ကိုဖိုက်ဆစ်စီဖို့တင်တယ်ဒါကဟိုကျမကြီးအဖွဲ့လေးတွေပေါ့ချက်ချင်းတွေကိုပဲတင်နှံပေးပြီးတော့ကြည့်ခိုင်နေရပါတယ်ပေါ့နော်စောင့်ရှောက်ရမယ်အဖွဲ့လေးတွေနောက်တစ်ခုကမှဒီကျမကြီးကအဖုတ်ဟန်ဒလာတွေပေါ့စားတော့ကင်တွေနည်းလူတွေကကပြောလို့ပေါ့ဟိုနည်း certificate ထုတ်ပေးတာမဟုတ်ရင်တော့မှအချင်းပူတင်နှံလေးပေါ့ဒီမှာညာဒီဖွင့်မယ်မင်းတို့ဆိုင်ကြီးစားရရမယ်ဆိုလို့ရှိရင်ကတော့နှစ်ရက်တော့တင်နှံလေးတက်ရမယ်နေ့တူပဲတက်ရမယ်အဲ့ဒါသူတို့လည်း appreciate တာပေါ့သူတို့လည်းပြန်ပြီးနားလဲအောင်အဲ့ဒါတော့တကယ်လိုက်နိုင်ရလားပေါ့လိုက်နိုင်လားစစ်စစ်တာလေးလိုတာပေါ့နော်အဲ့တော့ခုနပြောသလိုပေါ့ဟိုကုဆက်တဲ့တဲ့ယောဂါတွေတော့အများကြီးပဲဒီကြားထဲမှာဒီဈေးတွေရဲ့လုံချုံရေးကိုလည်းကျွန်တော်အဓိကထားပြရမှာပေါ့ယုတ်တိရဲ့ဒီထဲမှာမီးလောင်ပါဘာလို့မလဲပေါ့နော်အရေးပေါ့ evacuation ပေါ့ဒီလူတွေဘယ်လိုထုတ်မလဲပြိုကြီးတအုံလုံးတချင်းချင်းချက်သိလို့နင်းပြီလို့ဒါတွေကအစားကျွန်တော်တို့စဉ်းစားထားရမှာပေါ့နော်ဒါတွေကအများကြီးလူအစုလူဝေးနေတဲ့ရှိတဲ့နေရာတွေမှာဖြစ်တတ်တဲ့ဥစ္စာတွေပေါ့အရေးကဈေးတွေလာတဲ့လူတွေဈေးတွေရဲ့လုံချုံရေးနဲ့အားရဲ့ကင်းရေးကိုလည်းကျွန်တော်တို့ဥသာပေးလို့ဖို့လိုပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးပါဆရာအဲ့တော့ဥညင်ကြီးဦးအနေနဲ့ကျွန်မသိချင်တာကလေဒီအခုညာဈေးတန်းနေပြောင်းနေဆိုတော့ဒီဈေးတန်းနေပြောင်းနေဆိုတဲ့ဈေးစကားကလည်းတော်တော်လေးကြီးပါတယ်အဲ့တော့အဲ့ဒါအဲ့အတွက်ကိုလိုအပ်တဲ့ budget ပေါ့ရံပုံငွေရောလုံလောက်မှုရှိပါရဲ့လားရှင်စိတ်သွားတိုင်းကိုပါရဲ့လားမိတာပါဟုတ်ကဲ့
ရှိပါတယ်ခင်ဗျာဒါကျွန်တော်တို့ကစာစီစဉ်နေရသူတို့ဈေးတည်းဒီစီးရရောင်းလို့ရအောင်ဟိုခုနလည်းပြောသွားတယ်လေရေဆက်သွယ်တာဒီကျွန်တော် mobile toilet တွေကိုကျွန်တော်တို့လုပ်ပေးပါတယ်။နောက်ခြံရည်တွေကကျွန်တော်ဒါ budget ကကျွန်တော်တို့လုံလုံလုံရှိပါတယ်ခင်ဗျာ။ဟုတ်ကျွန်တော်တို့ဒီချပေးပြီးသားပါခင်ဗျာ။
ဟုတ်ကဲ့ပါ။အဲ့တော့ဒီဈေးကောက်တွေပါတွေရောကောက်တာရှိပါသေးလားရှင်
။အဲကျွန်တော်တို့ကအခုအရင်လိုကျွန်တော်တို့ကဈေးကောက်တွေနဲ့မကောက်တော့ဘူးခင်ဗျာ။ကျွန်တော်တို့ကတရားဝင်သူတို့ကိုစနစ်ကျရောင်းချစေချင်တာရဲ့ကျွန်တော်တို့ဟိုဒီလိုဖုန်းပေးလို့အခုဝင်တော့ဝင်ဖို့မဖြစ်အောင်အတွက်ကျွန်တော်တို့ကဈေးကောက်မကောက်ဘူးခင်ဗျာ။မကောက်ဘူးမြဲသူတို့ကတရားဝင်ကျွန်တော်တို့သူတို့ကိုအခုဒီမှာပုံတင်လိုက်တဲ့အခါမှာကျွန်တော်တို့ ID ကပ်ပြရလို့မျိုးပေါ့နော်။လမ်းပြီးကြိုင်ဈေးရောင်းချက်ဝင်ကပ်ပြားလေးထုတ်ပေးဖို့လုပ်ပါတယ်အဲ့အတွက်ကမှသူတို့ကို free of charge ပဲထုတ်ပေးပြီးတော့မပုံမြင်ကြီးအနေနဲ့ကျွန်တော် 900 လဲတစ်နှစ်လုံးနေမှာကျွန်တော်ကောက်ပို့လုပ်ထားပါတယ်အဲ့ကမှသူတို့ဂျန်နာပေးဖို့ကတော့ဒီခုနလိုရေဆက်သွယ်ပေးထားတဲ့အတွက်ဟိုဆက်သွယ်တဲ့ကုန်ကြမ်းစီမှာပါပဲနဲ့သုံးတဲ့ရေဖို့ရေကားကိုတစ်နှစ်ကိုပိုင်းဒါအတိရှိပြပတ်တယ်ဆိုရင် 300 ပေါ့ကမှအသေးဆုံး150နောက်တန်ရှင်းဆောင်ခါလဲလို့ပဲကမှ300နဲ့150နောက်ကလည်းစစ်မီကတော့သူတို့တစ်လလုံးမှာစိုင်ကြီးဆို900 စိုင်းသေးဆုံး35ဒါပဲကောက်ဖို့ကျွန်တော်တို့လုပ်ထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ကြားရဝင်တာပါတယ်နှမို့ဆိုလို့ရှိရင်ကျမတို့ကြားကြားနေရစီပင်ကနေပြီးတော့အခွန်တွေကောက်လို့ဆိုပြီးတော့ဈေးတွေပြောတယ်တကယ်တော့စီပင်ကကောက်တာလား
။အဲ့ဒီဟာတော့ကျွန်တော်တို့မဖြစ်အောင်လို့စတဲ့ကကျွန်တော်တို့အခွန်အဲ့လိုပဲနဲ့သူတို့ဖောင်းပြပေးရတဲ့အတွက်အခပေါ်ရေဘွေကနေတရှင်းဆောင်ရခရဲ့အခုနလည်းစစ်တာကလည်းဒါကျွန်တော်တို့အဲ့မှာ area map စီကျွန်တော်တို့တက်ပြရပါလေခင်ဗျာပြင်သူတို့ရဲ့ခုနကြာပြောသလိုပဲလုံကြုံကြီး security အတွက်ကိုကျွန်တော် CCTV ကင်မရာတွေကျွန်တော်တို့တက်ပြရတယ်ခင်ဗျာဟုတ
်ဟုတ်ကဲ့
အဲ့ဒီကူလေကျွန်တော်တို့ကအဲ့ဒီလက်စစ်တာကအကုန်ကျစီးကြီးပဲတောင်းတာကျွန်တဲ့စစ်ကြီးသူတို့စက်ဆန်နိုင်ရှိအောင်ခင်ဗျာဟုတ်
ဟုတ်ကဲ့ပါတချို့တနေရာလဲစီပင်တကယ်တော့စီပင်ကဟုတ်ချင်မှဟုတ်မှာပေါ့နော်ဟိုစီပင်ကကောက်ခိုင်းလို့ဆိုပြီးတော့ဟိုနေရာရောင်းစားတဲ့လူတွေဘာတွေရန်ကုန်မြို့မှာအများအားကြားနေရတဲ့ခါကျတော့စီပင်ကကြားထဲကနေပြီးနာမည်ပြတ်တာတွေလည်းကြားဖူးပါတယ်ရှင်အဲ့ဒါကြောင့်ဟိုဒ
ီဟုတ်ကဲ့ခင်ဗျအခုကတော့မြို့တော်ဝန်ကြီးကအရင်တည်းကကျွန်တော်တို့ဒါစီပင်သားရပိုင်းနဲ့ဟိုကျွန်တော်တို့ကအများပြည်နဲ့ဈေးကြံဒီလမ်းနေနဲ့ပတ်သက်လို့ဘယ်သူမှကျွန်တော်တို့ကလုတ်ပိုင်ခွင့်ပေးမထားဘူးဒါကြောင့်မလို့ဒါသူကြောင်းတာဝယ်တာနှိုင်းတာလုံးလို့မရဘူးဆိုပြီးတရားဝင်ကျွန်တော်တို့အသိပေးတဲ့စာတွေလည်းဒီနှိုင်းနေဟောကျွန်တော်တို့လက်ကပ်ပြီးကြောင်းရတာတွေလုတ်ထားပေးတယ်ခင်ဗျအခုကလည်းအဲ့လိုလုံးလို့မရပါဘူးခင်ဗျအခုလည်းရောင်းစားတာမျိုးဒီဆိုင်ငန်းတွေကိုပြန်ငှားတာမျိုးမဖြစ်ဖို့ကျွန်တော်တို့ဟိုဒီဆိုင်ထားပါလေအဲ့ဒါတွေတက်တက်မမလိုက်စစ်စစ်ဖို့ကျွန်တော်လုတ်ထားပါလေ
ဟုတ်ကဲ့ပါကျေးဇူးပါအခုဟိုကျမတို့စင်ကာပူမှာနေတဲ့မတ်အေးတန်နာကိုကျမတို့ဖိတ်ခေါ်ထားပါတယ်မတ်အေးတန်နာကိုဖိတ်ခေါ်ရတဲ့အကြောင်းရင်းကတော့ဟိုဒီနိုင်ငံတော်ရဲ့အတိုင်ပင်ပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကမကြသေးခင်ကပဲစင်ကာပူနိုင်ငံကိုသွားတယ်သွားပြီးတော့စင်ကာပူနိုင်ငံမှာဒီပေါ့လေပြန်ကြဈေးတယ်တွေဟိုအတွက်ကိုနေရာတကျချပေးထားတဲ့ဒီဟော့ကာစင်တာမှာသွားပြီးသူကိုယ်တိုင်အစားအသောက်တွေဟိုစားခဲ့တာကြားသိရပါတယ်အဲ့တော့စင်ကာပူနိုင်ငံမှာအခုတွေ့နေရတဲ့ဒီဈေးတယ်တွေပေါ့နော်အမှအဲ့ဒီမှာတော့လမ်းဘေးဈေးတယ်လို့မခေါ်ပါဘူးရှင်အဲ့မှာတော့ဒီလေဟာပြင်ဈေးလိုဟာမျိုးပေါ့နော်အဲ့ဒီမှာဒီစားသုံးသူတွေလည်းစိတ်ချမ်းသာအောင်တန်ရှင်းရင်းနဲ့ညီညွတ်အောင်ရောင်းချနိုင်ရှိပါတယ်အဲ့တော့မအေးသာနာကျော်ရဲ့အတွေ့အကြုံကိုပြပြပေးပါအောင်ရှင်မြန်မာပြည်ကလူတွေလည်းအားကြအတူယူလို့ရအောင်လေ
ဟုတ်ကဲ့စင်ကာပူမှာရှိတဲ့ဟော့ကာစင်တာတွေကအများဖြင့်အဲစားတောက်တန်းနေနဲ့အဲနောက်ပြီးတော့ဝက်မားကတ်လို့ခေါ်တဲ့ကုန်စည်ရောင်းတဲ့တန်းနေနဲ့သူရောပြုတ်ဖွင့်ထားတယ်တကယ်တော့မြန်မာနိုင်ငံကမြို့မှာရှိတဲ့မီနီဆယ်ဈေးတွေနဲ့ပုံစံဆင်းဆင်းတူပါတယ်သူမှာကုန်စည်တန်းနေအသား5ရောင်းနဲ့အဲဈေးတန်းနေရှိမယ်သူမှာကုန်ကြောက်ရောင်းနဲ့အထည်ဥပဒေရောင်းနဲ့တန်းရှိမယ်သူမှာစားတောက်ဆိုင်တန်းနေရှိမယ်အင်္ဂါတို့ဘာတို့ facility ပါမယ်ရေဒီဘာတွေမျက်စိမီတွေနောက်သူတို့လိုအပ်တဲ့ဟိုတန်ရှင်းရရစာပေါ်ဝန်ဆောင်မှုအတိအဝါပေးထားတဲ့ဟာမျိုးတွေဖြစ်ပါတယ်အဲ့ခါကျတော့ဒီနေရာတွေဟာမြင်ရလူနေထူထပ်တဲ့လူလက်တကမ်းမှာရှိတဲ့ area တွေမှာကျမတို့အိမ်နဲ့ဆိုရင်လမ်းလျှောက်သွားလို့ရတဲ့ဆက်တိုင်တစ်မှတ်တိုင်နှစ်မှတ်တိုင်ကွာဝေးမှာရှိတဲ့နေရာတိုင်းမှာအမျိုးဈေးတစ်ခုစဉ်းစီရရှိပါတယ်နောက်တစ်ခါကျတော့အဲ့တိုက်တည်းရဲ့အောက်ထပ်မှာလည်းဟော့ကာစင်တာတွေကရှိတတ်ပါတယ်ဥပမာဈေးမဟုတ်ပေမဲ့ဈေးနဲ့တော်လျက်မဟုတ်ပေမဲ့စားတောက်ဆိုင်တန်းလေးတွေအဲ့လိုရှိပါတယ်အများကြီးကတော့မြန်မာနိုင်ငံရန်ကုန်မြို့မှာရှိတဲ့ဟိုအရင်ကmunicipal ဈေးတွေနဲ့ဆင်ဆင်တူပါတယ်ဒါပေမဲ့ပြဿနာမြန်မာနိုင်ငံ municipal ဈေးတွေကကြတော့ facility တွေကအရင်တုန်းကအဲအချိန်ဒီတိုင်းလည်းရှိနေပြီးတော့တိုးတက်လာမှုရှိပေါ့နော်လူတိုးတက်လာတဲ့လူကြီးနဲ့ဟိုအထောက်ကူပေးနိုင်တဲ့အချိန်ဒီမှာမရှိဘူးဒါပေမဲ့ single mom ဟာကြတော့တိုးတက်လာတဲ့လူကြီးပြင်တိုးတက်လာတဲ့လူငယ်မှုစင်တန်တဲ့ life ရောမိတွေ့အောင်ပြုပြင်ပြင်ဆင်ထားတဲ့အချိန်ဒီမှာရှိပါတယ်အခုဆိုရင်ကိုယ်အိတ်ဆိုင်တွေမှာလက်ပြတ်ဆန်ကိုလက်နဲ့ကင်တယ်စရာမလို့အောင်အဲ့မှာပြင်ဆင်တဲ့လူတွေကလက်နဲ့ကင်စရာတော့မလို့အောင်အာမရှင်းသုံးတဲ့အဲမရှင်းနဲ့ပေးချတဲ့စနစ်တွေတောင်သုံးတဲ့အချိန်ဒီမှာရှိပါတယ်အဲ့တော့ဒီကေတော့မြန်မာနိုင်ငံမှာလည်းရန်ကုန်လောလောဆယ်ရှိနေတဲ့အဲမီနီစပယ်ဈေးတွေကိုလူအပ်တဲ့ facility အခြေအနေတွေကိုတိုးတက်ပြင်ဆင်မှုလုပ်နိုင်မယ်ဆိုရင်ဒီနေရာတွေဟာလည်းလမ်းပြေးဈေးတွေအတွက်ရောင်းချဖို့အတွက်အင်ဂျင်နိုင်တဲ့နေရာတွေဖြစ်လာနိုင်ပါတယ်
ဟုတ်ကဲ့ပါကျမတို့ထိုင်းနိုင်ငံမှာဘန်ကောက်မှာလည်းအဲ့လိုမျိုးဈေးကြီးတွေရှိတဲ့ခါမှာအဲ့ဒီဈေးကိုသွားလို့ရှိရင်ကိုကပတ်စံကိုတခါတည်းထိတ်မှတခါတည်းတိုကင်လေးတွေအရင်ဝယ်လိုက်ရပါတယ်အဲ့ဒီတိုကင်လေးတွေနဲ့မှတက်ဆိုင်ရာဆိုင်တွေကိုပေးတဲ့ခါကျတော့ပတ်စံကိုင်းတဲ့စနစ်မရှိတော့ဘူးပေါ့နော်အဲ့ဒါလည်းတမျိုးကောင်းတဲ့စနစ်ပါပဲကျမတို့မြန်မာနိုင်ငံမှာလုပ်ယူလို့ရတဲ့ဟာမျိုးပါဟိုတိတ်ခက်ခက်ခက်ခက်လည်းမဟုတ်ပါဘူးလေအဲနောက်ထပ်သောတာရှင်တယောက်ကစင်ကာပူကပါပဲကိုနေဦးလင်းမှာနေကောင်းပါလားရှင်မင်္ဂလာပါ
ဟုတ်ကဲ့နေကောင်းပါလေက
ဟုတ်ကဲ့ပါဟိုစင်ကာပူကလူက2ယောက်ဖြစ်နေတယ်ဟုတ
်ကဲ့ဟိုကျွန်တော်ကစာဖတ်တဲ့အခါကျတော့အရင်ဝန်ကြီးဟောင်းဦးရဲထွတ်ကသူကပြောတဲ့သဘောကဦးချိုးမင်းသိန်းလုပ်တဲ့ပုံစံကစင်ကာပူကဟော့ကာစင်တာပုံစံလားဒါမှမဟုတ်ရင်အိန္ဒိယနိုင်ငံကပုံစံလားဆိုပြီးတော့သူကနည်းနည်းလေးပေါ့နော်ဟိုဟောပေါ့ရေးပြတယ်ပေါ့ရေးပြတာနဲ့အဲ့ဒါနဲ့ဟော့ကာစင်တာအကြောင်းဆိုတာနဲ့ကျွန်တော်လည်းပြောဖို့ဖြစ်လာတာပါတကယ်တကယ်တော့စင်ကာပူမှာဟော့ကာစင်တာဆိုတာကဟော့ကာစင်တာအတွင်းမှာလက်ဖက်ရည်ဆိုင်တစ်ဆိုင်ဟာ main ဆိုင်တစ်ခုပါပဲအဲ့ဒီလက်ဖက်ရည်ဆိုင်မှာအချိုးရည်ဟာလာဟိုပေါ့စီပါညာအကုန်ရမယ်ကြံတဲ့ဟာဆိုင်ခွဲလေးတွေက
စားတောက်ဆိုင်ွယ်လေးတွေကခြေဆိုင်ရှိမယ်59ဆိုင်ရှိမယ်ဒါပေမဲ့ဟိုလူအများသုံးတဲ့စပွဲခုံနာခုံ90ရှိမယ်30ရှိမယ်ဟိုခုံကအများခုံကြီးဟိုပြောတာပေါ့နော်ဘီကခုံနေနေဆိုရင်လူ90 60တရားလောက်ထိဆန်းနိုင်နေနေရမျိုးပါအဲ့တော့ဆိုလိုတဲ့သဘောကအဲ့ဟောကဆန်တာတစ်ခုမှာမိန်လူကတင်နာဆွဲရတယ်တင်နာဆွဲပြီးတော့သူကနေပြီးတော့ ไทงัวเลดีโอตะคาឧបมาตะคูตะลาโอตะทองงายาสุบิ๊ดเปลี่ยนยาวเนี่ยเปลี่ยนยาวပြီးတဲ့အခါမှာသူကအဲ့လိုစနစ်တကျဟိုရက်ွက်ထဲမှာပဲပဲပဲကုနာပြောလို့ရှော့ဖောက်တဲ့အောက်မှာပဲဖြစ်ဖြစ်ရှိနေမယ်ရှိနေမယ်ကိုနဲ့လက်တကမ်းပတ်ဝန်းကျင်မှာရှိနေမယ်ရှိနေပြီးပြီဆိုရင်သူကဘာရှိလဲဆိုတဲ့အခါကျတော့ကုနာပြောတယ်စီပဲပေါ့เนาะမျိုးပြဆိုင်ရာအုပ်ချုပ်ရေးမှုစီမှာသူတို့တွေကမှတ်ပုံတင်
great good charm, eh? Damamu, ya time, eh? So look at the boa, oh, ocho dua. These are only loo, see man can't wear a camera market, mean lily, she would or lure, loo, general ten, eh? So look at the boa, luriha, they only sura, crossing down luri, cross lonely, then yama, yawning, eh, and she, a dama do yaw with him, oh. So the Adikun Salady would tell you that they are Jajanana Dome, so you know. Kunabiolo, Yangoa, a good building beyond a sub, you building beyond a Hawker Center process mua. Tinai Mare, now the Kua, sub young Azama, Janon Bio Lushi, the Ozigua, Danian is really like Piedra, Piedra, Chachin Maya, Ero, Dona Logo, Bahakum, Bahama, Macau, Raven, testing dying through baby don't like that. Baby don't do the when we have the other is the cool army and Darby, not cool army and Darby so in. I mean, I sell Lolo Yamelo, Janoaro, Alu, Jan Jujim out of that.
Okay, well, Imitama Gown at Janya Mavishin. Jama, not a daughter, Shinty of Yababia, or Miao de Wood, Tuaro, Jamaru, a TM, you are Ula Milu Biovare, Tuaro Sali in Yipu Tavare, Tua Tia Kia, Mu Sibin Daya Yi Comedy, Yatakus late Uare. Tangwen sa using Mune Sibin Yashi Bede when Nampuzibo ma Jama Yi to U Jama Yi Mut U Pani Lu Mire Kamare, Jama Yi name at the sign to Diago Cantara to Yavare. Bianja Lambi Zide Lilan Lysen Yaduri Linayame Sigan Rima Lambi Zideri my Jungame Tama Nungame Piapang Piame Sir Sigan Rishivare Tari met the Kumam Lina Java Ure Piesin Pinkanaso Lu Pinziari and Yaji Babe Subiwa Tua Emile Lampo Taraba to the Yemu Ulami Mare Ro Dana to set him up bono di Jama Yi Ulami Ya Babila.
Okay,
Ulami Ming Lavashin, Jama Ulami Sau, Papia Binirawa, Ulami, Sibian Daya Comedy, Yada goes later Usuro, Jamaru Good Lambis in the Patabi Suninirawa, Piawashin.
Okay, General Lambis, who could not sort of view here the other way, Tamarin and Ninu Puru, Sigan Shiburu, General Kana Dongu Bono, General Sibian Yada goes lady, now Sibian Wendambo, no? Not who are the Saddam did you? Alari, don't play out. Bound me Loma, Giza, Omni Melotema.
Nobody, a good
Yadago the lady, so yeah.
Okay,
Yadago the lady, I live here. No, the pilot, so that, Siganiba, not say Siga, no, Allah, big or Siga, my Sadisham. I Sigani, Jimmy, General Patania, so do I, General Sane, you did in Jadu, but true. I let the idea to ball out of Alari, you can kind of yama.
Okay, right.
I don't see me when any at all. No, do I know who I call no call you do that? Let him up on all. And I do, the Noruado, the Shady and a few lower. And not who are people who do live in Honu, Pinabu, lower. The Noruku, Adari, who the Pinabi Sazon in everybody, Adari. Not by no, you live at the Noru Dion, Lobby Man, through. So look good, Powing Mat, the Nordic area, Omni Melu.
Okay, ba. Jemaru di nengen jama bono. Jema singbu nengen le jema yapu bare, nibu bare. Na Thai nengen mana jema nibu bare. Guru American biangzu mana nibu bare. Gu sahau sahine kuma. Tawa biro sahare solusiin. Gu sah ali sahine ma bono. Tegalu wensamu pire niama. Labi tengdua le lusi dulu. Gu sah kere di sah တောက်နဲ့ပတ်သက်တဲ့ဒီဘန်းထဲမှာရှိတဲ့အစားအသောက်အကုန်လုံးကိုသက်ဆိုင်ရာအမှိုက်နေရာမှာကိုယ်တိုင်သွားပြီးတော့စားသုံးသူတွေကသွားထည့်ရတဲ့စနစ်တွေလည်းရှိပါတယ်။အဲ့လိုမျိုးဖြစ်အောင်လို့ဒီစားသုံးသူတွေဘက်ကနေလည်းဒီဈေးတန်ရှင်ကြီးဒီအမှိုက်ဟိုစနစ်တကျပြည့်ရေးအတွက်ကိုအများကြီးပညာပေးဖို့လိုအောင်မယ်လို့ထင်ပါတယ်ရှင်။ဥညင်ကြီးဦးအနေနဲ့ပေါ့နော်ဒီအမှိုက်ကလည်းဟိုရန်ကုန်မြို့ရဲ့ဟိုဒီပြည်ထနာထဲမှာတစ်ခုပါဝင်ပေါ့နော်။အဲ့တော့ဥညင်ကြီးဦးဒီအမှိုက်သိမ်းတာနဲ့ပတ်သက်ပြီးတော့ဈေးတွေတွေတကယ်တမ်းမလိုက်နာလို့ရှိရင်ဘယ်လိုများအရေးယူဖို့ရှိပါလဲရှင်။သူတို့ကအရေးမယူရင်တော့ဟိုစီကန်ချိမှာမဟုတ်ဘူးလို့ကျွန်မထင်လို့ပါ။
ဟုတ်ကဲ့ပါခင်ဗျာမာလေးခင်ဗျာဦးကျွန်တော်တို့ရှင်မာကအားနည်းချက်ကလည်းအဲ့ဒီလေးပါပါတယ်ခင်ဗျာဟိုကျွန်တော်တို့ကထိရောက်တဲ့ရေးယူမှုကျွန်တော်တို့လုပ်ဖို့စဉ်းစားနေပါတယ်ခင်ဗျာအဲ့ဒီရှင်မာတော့ဟိုရေးယူတာရင်စတာမလုပ်ဘဲနဲ့လက်ရှိမှာကျွန်တော်စရောင်းပြီးတော့အမိုက်ကိုကျွန်တော်တို့ကဟိုကျွန်တော်တို့ဝန်ထမ်းတွေကပဲသူတို့စီကံမဲ့လောလောဆယ်ရောင်းနေပြစ်တာကိုတော့လိုက်ထိန်းနေပြီးတော့လက်ရှိမှာကျွန်တော်တို့ကစီကံအဖက်မိုက်ပြစ်ထားတဲ့လူတွေကိုဓာတ်ပုံရိုက်မှတ်တမ်းတွေနဲ့လုပ်ထားပါတယ်လုပ်ပြီးနောက်ထပ်သူတို့ကိုခေါ်တိပေးမယ်တိပေးပြီးတော့နောက်မလိုက်နိုင်ရင်တော့ကျွန်တော်တို့ကျွန်တော်ကဥပဒေအတိုင်းကျွန်တော်စင်နာဥပဒေအတိုင်းအရေးယူဖို့ဆောင်းတောင်းပါပါခင်ဗျာဟုတ်
ဟုတ်ကဲ့ပါအဲ့တော့ဟိုဒီဟိုထိုင်းနိုင်ငံဘန်ကောက်မြို့မှာဆိုလေလမ်းပေးစည်းတွေအများကြီးရှိပါတယ်ကျွန်မအဲ့ထိုင်းနိုင်ငံရဲ့ရက်ွက်တွေမှာကျွန်တော်တို့ဒီဟိုတောင်ဝင်ရသွာလာလှုပ်ရှားတဲ့အခါမှာအများရန်ညဘက်ပြန်သွားလို့ရှိရင်သူတို့ကဒီဆိုင်သိမ်းပြီးတာနဲ့တခါတည်းတန်ရှင်းရေးကိုတခါတည်းအကုန်လုံးကလှုပ်သွားတာဟိုငိုမူလပုံစံအတိုင်းလမ်းမှာလည်းအမှိုက်လည်းတစည်းမှမရှိရဘူးအညစ်အကြေးလည်းတစ်ခုမှမရှိရအကုန်လုံးအမှိုက်တွေကောက်ပြီးတော့တန်ရှင်းရေးတခါတည်းလှုပ်သွားကြတာပါအဲ့တော့ရန်ကုန်မြို့မှာကြတော့ဒီလမ်းပေးစည်းတွေကရောင်းပြီးတော့နောက်တစ်နေ့မနေ့ဒီစီပင်ကလာမသိမ်းမချင်းကအမှိုက်တွေကလမ်းပေါ်မှာဒီတိုင်းလေးပဲကျနေတာတွေ့ရတော့လေစိတ်လည်းမကောင်းဘူးကိုယ်တိုင်လည်းကောက်ချင်တာဒါပေမဲ့ဘယ်နှသွားပြစ်ရမှမသိဘူးဆိုတဲ့ဟာမျိုးဖြစ်ခဲ့တာပေါ့နော်အဲ့ဒါတော့ဒီမှာကိုယ်တိုင်ခံစားရတဲ့ခံစားချက်ပါအဲ့တော့ဟိုဆရာဦးဘောက်ခိုင်အနေနဲ့ရောဒီစားသုံးသူတွေကာကွယ်တဲ့နေရာမှာဒီလိုအပိုက်နဲ့ပတ်သက်တာတွေရောပညာပေးဖို့ရှိပါလားရှင
်ဟုတ်ကဲ့ကျွန်တော်တို့ကတော့အရင်ဟိုပညာပေးတာတွေလုပ်ဘူးပါတယ်အပိုက်နဲ့တော့မလုပ်ခဲ့ဘူးပေါ့ဥပမာပြန်ကျော်စီတွေကိုကျွန်တော်တို့လိုက်ပြီးတော့တုံပြေခိုင်းတာမျိုးတွေဟလာစားတော့ဆိုင်တွေကိုအဲ့လိုဓာတ်ပေးစားတော့ဆိုင်တွေကိုလိုက်ဖြစ်သေးတာမျိုးတွေတော့ကျွန်တော်တို့လုပ်ထူးတာပေါ့နော်အဲ့တော့အပိုက်ကိစ္စကတော့ဒီကျွန်တော်တို့နိုင်ငံမှာဒါခိရိရောက်ရောက်အေးအေးယူခိုင်ပေးရမယ်ကိစ္စပါဟာလားအဲ့ဒါလည်းတဆန်ရအစိုးရအဖွဲ့အစည်းပေါ့ဥမာအခုဆိုရင်စီပင်ပေါ့စီပင်ကနေပြီးတော့ဟာလားခိရိရောက်ရောက်နဲ့အေးအေးယူလိုက်ရင်တော့တစ်ရှိပြင်းနဲ့ရော့သွားမှာပါဟာလားကျွန်တော်တို့ကခုနဟိုနှစ်ပေါင်းများစွာကျွန်တော်တို့နိုင်ငံအမိုက်ပုံဖြစ်လာပါ
ဟုတ်ကဲ့ပါအဲဆရာမြင့်ဦးအနေနဲ့ရောဒီကျမ်းမာရေးရှူထောင်ကနေနောက်ဆုံးအနေနဲ့ပေါ့နော်အဆုံးသက်ကလေးနည်းနည်းလေးညီကုန်းချုပ်လေးပြောပြပါအောင်ရှင်ကျမ်းမာရေးရှူထောင်ကနေပြီးတော့လမ်းပေးစည်းတဲ့တွေကိုလေဒီလိုပညာထပ်ပြီးရင်ကောင်းမလဲဆိုတာလေးပါဟုတ်ကဲ့
တကယ်တော့ခုနကသူတို့ဒီအစားအသောက်ကင်တွေလူနော်စားတော့တဲ့လူပြင်ဆင်တဲ့လူပေါ့နော်အကုန်လုံးဟာတောင်ဝိုင်းအတိတ်ရောရှိရမှာပေါ့လေဒီဟာတွေကပစက်သေးရောက်သွားမယ်ဒါရဲ့လုံခြုံမှုရှိရမယ်ကျိုးကကင်းရမယ်ဆိုတဲ့အတိတ်ပေါ့နော်အဲ့တော့အားလုံးကြောင့်ခုနအမိုက်ဆိုတာလည်းအမိုက်ပိုင်းပေါ့နော်အမိုက်ဒီကညာရင်းရင်းပိုင်းအမိုက်တရားခုဈေးဒီဈေးတွေဆိုခုနအမိုက်စုတွေဖြစ်တာပေါ့အဲ့ရင်းနေလည်းများများပေါ့မယ်ပေါ့ကျွတ်တွေလည်းရလာမယ်ပေါ့ဒါရဲ့သိမ့်ရမယ်ဆိုတာမျိုးတွေစားတော့စားသုံးသူတို့တူရင်းဟုတ်ခုနတော့အစားတော့ကင်တွေလူဆိုင်ရှင်တွေအကုန်လုံးကအသိဉာဏ်ရှိရမယ်ဒီပြီးတော့လူတိုင်းလူတိုင်းတာဝန်သိရစိတ်ပေါ့လေနော်ဟိုတ िश ူပေပါတွေကိုသုံးရင်းသုံးပြီးတော့ဆွဲပေါ်နေလှုပ်ပြတဲ့အောက်မှာကြားတယ်အဲအဲ့လိုမျိုးကြီးကလည်းကျွန်တော်ဆိုင်တိုင်းဆိုင်တိုင်းမှာကျွန်တော်တွေ့နေရတာပေါ့နော
်ဟုတ်ကဲ့ပါ
ဆိုတာကလူတိုင်းလူတိုင်းရဲ့တာဝန်ပါဟု
တ်ကဲ့ပါ
သိတဲ့တာဝန်တစ်ခုလည်းမဟုတ်ပါဘူးစားသုံးသူရောပညာပေးတဲ့လူရောအားလုံးပေါ့နော
်ဟုတ်ကဲ့ပါအဲ့တော့ဈေးရောင်းသူတွေဝယ်ယူစားသုံးသူတွေနောက်ကျူးကျော်ပြီးရောင်းနေတဲ့ဈေးတွေနောက်ကျမတို့ဒီစီပင်တရားဝန်ထမ်းတွေနောက်စကျမတို့ပြည်သူလူထုတွေအားလုံးကိုယ်စီတာဝန်တွေရှိကြတယ်ဆိုတာကိုပြောရင်းနေပဲဒီကနေ့ဆွေးနွေးခန်းကိုညီကုန်းချုပ်ပြရစီပါဝင်ဆွေးနွေးပေးတဲ့သူတွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေကြပါစေ
။တော်ခင်ဆွေးဝင်တဲ့အစီအစဉ်ထုတ်လို့ရမှုမဆူမွန်လို့အစီအစဉ်တင်ဆက်ထားတယ်။တိုက်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုနန်းလောင်ကကြီးညာပေးပါမယ်ရှင်။
အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နဲ့ထိုင်ဝမ်သမ္မတဆိုင်အင်ဝမ်တို့တယ်လီဖုန်းဆက်စကားပြောဆိုခဲ့တဲ့ကိစ္စကိုတရုတ်တို့ကကန့်ကွက်လိုက်ပါတယ်။အခုလိုတယ်လီဖုန်းဆက်စကားပြောဆိုကြတာဟာအမေရိကန်အနေနဲ့တရုတ်တို့အတွက်အလေးနက်ထားပြရမယ့်ကိစ္စတစ်ခုအဖြစ်ကိုးစားပြုနေတယ်လို့တရုတ်နိုင်ငံခြားရေးဌာနကကြေညာချက်ထုတ်ပြန်ပါတယ်။ကမ္ဘာမှာတရုတ်နိုင်ငံတစ်ခုထဲရရှိပြီးတော့ထိုင်ဝမ်ဟာတရုတ်နိုင်ငံနဲ့ခွဲခြားလို့မရတဲ့အစိတ်အပိုင်းဖြစ်တယ်လို့လည်းကြေညာချက်မှာပြောထားတာပါ။ထိုင်ဝမ်သမ္မတနဲ့တောက်ကြနေကဆက်သွယ်လိုက်ခြင်းအပြင်အမေရိကန်နဲ့ထိုင်ဝမ်ကြားအနေ40နီးပါးဖြတ်တောက်ထားတဲ့တန်တမာဆက်ဆံရေးကိုထရမ့်ကဘေးဖယ်လိုက်တာလည်းဖြစ်ပါတယ်။
အရှုပ်တော်ပုံတစ်ခုနဲ့ပတ်သက်နေတဲ့တောင်ကိုရီးယားသမ္မတပတ်ဂွန်ဟေကိုရထုကဖယ်ရှားပေးဖို့အတိုက်ခံပါတီဖက်ကဒီကနေ့အစိုးတရတင်သွင်းလိုက်ပါတယ်။သမ္မတနှုတ်ထွက်ပေးဖို့နိုင်ငံတော်လုံးကထောင်းထောင်းချီတဲ့လူတွေဆိုးမျိုးတော်ကိုချီတက်လာပြီးတော့သတင်း6ပတ်ဆက်တိုက်စနေနေ့တွေမှာတောင်းဆိုလာပြီးတဲ့နောက်အတိုက်ခံပါတီကဒီကနေ့မှဒီအစိုးကိုတင်သွင်းလိုက်တာပါ။ဒီအစိုးကိုလွတ်တော်အမတ်300ထဲကအမတ်192ဦးကလက်မှတ်ရေးထိုးထားတာဖြစ်ပြီးလာမယ့်တောက်ကြနေ့မှာတောင်ကိုရီးယားလွတ်တော်ကဒီအစိုးကိုဆန္ဒမဲပေးကြပါလိမ့်မယ်။ဒီအစိုးအတူနဲ့ဒီအဆိုအတီးပြုတ်နိုင်ဖို့ထောက်ခံမဲ့၃ပုံ၃ပုံလိုအပ်နေတာဖြစ်ပြီးတော့လက်ရှိအာဏာရပါတီရဲ့ထောက်ခံမဲ့28မဲလိုအပ်နေတာပါသမရပတ်ကွန်ဟေရဲ့ဆီနိုရိုက်ပါတီကထောက်ခံမဲ့ရအောင်အတိုက်ခံလို့လုပ်နိုင်ပါမလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူ
းတင်းချေချုပ်ကိုနန်းလောင်ကကြီးညာပေးခဲ့တာပါဒီမနက်အတွက်စီစဉ်ထုတ်လွှင့်မှုကတော့မတ်ဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဆူလီမန်တာလာဝရီဖြစ်ပါတယ်ကျမအီတန်စမရှင် VOA American တန်မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီနေ့9:00ထိလိုင်းဒိုမီတာ24 40 48 50အပြင်လိုင်းလမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကောင်းသောညတန်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.